Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုတော်ရစီနေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2015ခုစက်တင်ဘာလ30ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းနိုမီတာ3240/48တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာရဲ့အစ္စလာမစ်စစ်တွေးကြွတွေကိုထိုက်ခိုက်ချင်းမုံကြီးဟာမလွယ်ကူတဲ့အပြင်အချင်းတို့တွင်းပြိမဲ့လုပ်ငန်းမဟုတ်ဘူးလို့သမ္မတဘရာကိုဘာမာကပြောပါတယ်။အာရဲ့စစ်ဖွဲ့ခေါင်းဆောင်တွေအပါအဝင်သူတို့နဲ့ဆက်နွယ်စီးပွားရေးလုပ်ကိုင်နေသူတွေကိုပိတ်ဆို့အရေးယူဖို့အမေရိကန်ကဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဖွဲ့စည်းထားတဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ဟာမနေ့ကတကပိတ်စီးပွားပဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နာနဲ့တူတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့မြန်မာအမိတ်ဆွေနိုင်ငံများရဲ့ဆွေးနွေးပွဲမှာတော့
The meeting highlighted that the forthcoming elections in Myanmar represent a milestone in its transition to democracy.
အဲဒီဆွေးနွေးပွဲမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြသလဲဆိုတာကိုသတင်းတွေပြပြချင်းမှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေနဲ့အင်ကာညဓာတ်ရိုက်လေလံအစီအစဉ်တွေကိုလည်းပြန်လည်တင်ဆက်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မတ်အင်ဂျင်နီတို့ကကြီးကြပါလိမ့်မယ်ခင်ဗျာ။
IS Islamic State ကြွားတွေကိုတိုက်ခိုက်ချေမွေးရဟာမလွယ်ကူတဲ့အပြင်အချင်းတို့တွင်းပြိမဲ့လုပ်ငန်းမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့ကအဲ့ဒီကိစ္စနဲ့ပတ်သက်တဲ့တိုးတက်မှုအခြေအနေကိုကုလသမဂ္ဂမှပြုလုပ်တဲ့ဆွေးဝဲအတွင်းပြောကြားခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေအနေနဲ့စစ်သွေးကြွားတွေကိုတိုက်ခတ်ဖို့အတွက်တိကျခိုင်မာတဲ့အစီအစဉ်တွေချမှတ်လုပ်ဆောင်ကြဖို့ကုလသမဂ္ဂမှအလားတူမင်းကွန်းပြောကြားပြီးဒီနေ့အကြာမှာအခုလိုထပ်မံပြောဆိုခြင်းလည်းဖြစ်ပါတယ်။အစွမ်းရောက်အဖွဲ့အစည်းကိုချေမွေးရကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြစ်တဲ့သူ့ရဲ့အဲ့ဒီတောင်းဆိုမှုကိုနိုင်ငံနေနဲ့အဖွဲ့အစည်းပေါင်း100ကျော်ကတုံ့ပြန်ခဲ့ကြတယ်လို့အထွေထွေညီလာခံပြင်ပမှာပြုလုပ်တဲ့ ISIL အကြမ်းဖက်အဖွဲ့နဲ့အစွန်းရောက်အကြမ်းဖက်ဝါဒတွေကိုတံပြန်တိုက်ခိုက်ရေးထိပ်သီးဆွေးနွေးပွဲကိုတဘာပတိဖြစ်ဦးဆောင်ကျင်းပခဲ့တဲ့သမ္မတဘရက်အိုဘားမားကပြောပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိနေတဲ့အစ္စလာမစ်အစွန်းရောက်တွေကိုတိုက်ခိုက်ဖို့အမေရိကန်ကဦးဆောင်ဖွဲ့စည်းထားတဲ့ညွန်ပေါင်းအဖွဲ့60ရှိတဲ့အထက်နိုင်ဂျီးရီးယားတူနီရှားနဲ့မလေးရှားနိုင်ငံတို့လည်းပူးပေါင်းပါဝင်လာတယ်လို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပြီးဒီတိုက်ခိုက်မှုတွေဟာအောင်မြင်မှုရှိသလိုဆုံးရှုံးမှုလည်းရှိနိုင်တယ်လို့ပြောပါတယ် IS စစ်သွေးကြွတွေဟာလုံခြုံရေးအလုံလောက်မရှိတဲ့နေရာတွေမှာနေရာဝင်ယူနေပြီးလူသစ်စုဆောင်းမှုအတွက်လူမှုကွန်ရက်တွေကိုထိရောက်စွာအသုံးပြုနိုင်တဲ့အဖွဲ့ဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ
် IS Islamic စစ်သွေးကြွတွေရဲ့အဓိကခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအပြင်လူပုဂ္ဂိုလ်တွေနဲ့နိုင်ငံခြားအကြမ်းဖက်တိုက်ခိုက်ရေးသမားအုပ်စုတွေအပေါ်စီးပွားရေးပိတ်ဆို့မှုတွေကိုချမှတ်လိုက်ကြောင်း American ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်ဗန်နာယင်းနဲ့နိုင်ငံသားရေးဌာနတွေကလူပုဂ္ဂိုလ်တွေနဲ့အုပ်စုစုစုပေါင်း30ကျော်လို့အပေါ်အခုလိုပိတ်ဆို့မှုတွေချမှတ်လိုက်တာပါကပောက်ငွေကြေးစနစ်ကို IS စစ်သွေးကြွတွေအမျက်ထုတ်အသုံးချခြင်းကနေကာကွယ်နိုင်ဖို့အတွက်အခုလိုပိတ်ဆို့မှုတွေကိုတိုးမြင့်ချမှတ်လိုက်တာဖြစ်တယ်လို့သမ္မတအိုဘားမားအစ်စ်မြင့်အရာရှိတဦးကပြောပါတယ်ဒါဟာ IS စစ်သွေးကြွအုပ်စုရဲ့ငွေကြေးထောက်ပံ့မှုကိုဖျက်တောက်ဖို့အမေရိကန်ရဲ့ရည်မှန်းချက်အကြီးဆုံးကြိုးပမ်းမှုဖြစ်တယ်လို့လည်းရှုမြင်ကြပါတယ်American ဘဏ္ဍာရေးဌာနက IS Islamic စစ်သွေးကြွတွေကိုထောက်ခံသူတွေနဲ့အားပေးသူတွေအပါအဝင် IS စစ်သွေးကြွ15ဦးအပေါ်တန်းခတ်ပိတ်ဆို့မှုချမှတ်ခဲ့တာပါ IS စစ်သွေးကြွတွေကိုချေမှုန်းဖို့နဲ့သမ္မတအိုဘားမားရဲ့ဗျူဟာကိုထောက်ခံခြင်းအပြင်အခုလိုပြစ်မှတ်ထားပိတ်ဆို့လိုက်တာဖြစ်တယ်လို့လည်းဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ခွန်ဒူးစ်မြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်အမေရိကန်ရဲ့လေကြောင်းအကူအညီနဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကတံပြန်ထိုးစစ်ဆင်မှုတွေပြုလုပ်နေတာမှာလေစစ်အင်းဒီမှာအင်္ဂါနေ့ကတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ခွန်ဒူးစ်မြို့ကိုတာလီဘန်တောင်းကျမ်းသူတွေကသိမ်းပိုက်ပြီးနောက်တနေ့မှာအခုလိုတံပြန်ထိုးစစ်ဆင်တာလည်းဖြစ်ပါတယ်။ဒီနေ့လာနေ့ကအစိုးရတပ်ဖွဲ့တွေစုခွာပြီးစခန်းချနေတဲ့နေရာကိုတာလီဘန်တပ်ဖွဲ့တွေကအင်္ဂါနေ့မှာအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်တဲ့အချိန်လေစစ်အင်းဒီမှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့တာလီဘန်ပြောခွင့်ရစဘီဟူလာမူဂျာဟစ်နဲ့ခွန်ဒူးစ်ဒေသခံတွေက VOA ကိုပြောပါတယ်လေစစ်ရဲ့အစီအပိုင်အများစုဟာတာလီဘန်ရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီလို့သတင်းတွေမှာဖော်ပြထားပါတယ်နောက်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့အစိုးရအရာရှိတွေကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခွန်ဒူးစ်မြို့အတွင်းပြောင်းဝင်နိုင်မှုစ조사တဲ့အနေနဲ့အာဖဂန်ကွန်မန်ဒိုတပ်ဖွဲ့တွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေဟာတာလီဘန်ရှိနေတဲ့နေရာတွေကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကအစောပိုင်းမှာပြောပါတယ်ကာကွယ်ရေးဝန်ကြီးဌာနရဲ့တောင်းဆိုချက်အရတောင်းကျမ်းသူတွေရှိနေတဲ့နေရာကိုအမေရိကန်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားဟာအင်္ဂါနေ့ကနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာကျူးဘားသမ္မတရော့ကက်စတိုနဲ့တီးခြားတွေ့ဆုံခဲ့ပါတယ်54နှစ်ကြာနှစ်နိုင်ငံဆက်သွယ်ရေးပြတ်တောက်ခဲ့ပြီးနောက်တန်တမန်ဆက်ဆံရေးပြန်လည်ထားရှိခဲ့ပြီးသတင်းပတ်အနေငယ်အကြားမှာအခုလိုတွေ့ဆုံခဲ့ကြတာပါခေါင်းဆောင်နှစ်ဦးတို့ဟာခင်မင်းရင်းနှီးစွာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးအရက်ပူတဲ့ကက်စထရိုကအမေရိကန်သမ္မတကအရက်မြင့်တဲ့အကြောင်းအရှင်းဖောက်ပြောဆိုခဲ့ပါတယ်ခေါင်းဆောင်ကြီးနှစ်ဦးတို့အနေနဲ့မကြသေးခင်ကတန်တမန်ရေးတိုးတက်မှုတွေနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုယူခဲ့တဲ့ခြေလှမ်းတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့အင်ဗျူတော်ကပြောပါတယ်နှစ်နိုင်ငံမျိုးတော်တွေမှာအမေရိကန်နဲ့ကျူဘာတို့ရဲ့တန်ယုံတွေဖွင့်ခဲ့ကြပြီးကုန်သွယ်ရေးကိုလည်းအပြည့်အဝပြန်လည်ထားရှိခဲ့တာဖြစ်ပါတယ်။ကျူဘာနိုင်ငံသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးကိုအကူအညီပေးရရောက်စေဖို့ရည်ရွယ်ပြီးအမေရိကန်တွေကျူဘာကိုခီးသွားရေးနဲ့စီးပွားရေးလုပ်ကိုင်နိုင်ရေးအတွက်အမေရိကန်ကစီးမြင့်တွေအပြောင်းအလဲတွေပြုလုပ်ခဲ့ကြောင်းသမ္မတအိုဘားမားကအလေးပေးပြောဆိုခဲ့ပါတယ်ရှင်။
Your American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American Than ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့အကြိမ်80မြောက်ကုလသမဂ္ဂအထူးညီလာခံကြီးကိုတက်ရောက်နေတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြမအရေးပူပေါင်းဆောင်ရွက်နေတဲ့အဖွဲ့ဝင်နိုင်ငံတွေဟာစက်တင်ဘာလ29ရက်မနေ့ကတည်ထောင်တွေ့ဆုံပြီးမြမအရေးတကပိတ်ဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံးပါဝင်ခွင့်ရရေးနဲ့ပွင့်လင်းမြင်သာမှုရှိရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့မနေ့ကအစည်းအဝေးနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဒီမိုကရေစီကူးပြောင်းတဲ့တမိုင်းဝင်ရွေးကောက်ပွဲများဖြစ်လာဖို့အတွက်2015ခုနှစ်ရွေးကောက်ပွဲရလဟာနိုင်ငံရေးခေါင်းဆောင်တွေအပြင်မြန်မာပြည်သူများလက်ခံနိုင်တဲ့ရလဖြစ်လာဖို့အရေးကြီးကြောင်းကြေညာချက်မှာရေးသားထားပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ကလည်းယာယီတည်ထောင်ကပ်ပြားကန့်ဆောင်သူတွေကိုမဲပေးခွင့်မပေးတာဟာမှားယွင်းတဲ့လမ်းကြောင်းကိုတွားတဲ့အဆင့်တစ်ဆင့်ဖြစ်ပြီးအခုလိုရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေအနေနဲ့မဲပေးခွင့်မရတဲ့အပေါ်အလွန်စိတ်ပျက်မိတယ်လို့အစည်းအဝေးမှာပြောသွားခဲ့ပါတယ်
။အင်တာနက်ပါအချက်လက်တွေကိုပုံမထိရောက်စွာစောင့်ကြည့်နိုင်ဖို့အတွက်ထိုင်းနဲ့နိုင်ငံတကာကြားအင်တာနက်တစ်ခုတည်းသောဆက်သွယ်မှုလမ်းကြောင်းဖန်တီးဖို့ထိုင်းအာဏာပိုင်တွေကစီစဉ်နေပါတယ်။ထိုင်းပြန်ကြားရေးနဲ့ဆက်သွယ်ရေးနည်းပညာဝင်ကြီးအတစ်ကအခုလိုစီစဉ်နေတာပါအခုလိုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားတွေအနေနဲ့စိုးရိမ်စရာမရှိတဲ့အကြောင်းတခုတည်းသောအင်တာနက်ဆက်သွယ်ရေးလမ်းကြောင်းတခုပဲထားရှိခြင်းဟာဈေးနှုန်းသက်သာပြီးတော့ထိုင်းနိုင်ငံအနေနဲ့လည်း data ရင်း digital ဗဟိုချက်တရက်ဖြစ်လာနိုင်ဖို့အလားအလာတိုးစေတယ်လို့ဝင်ကြီးဌာနကပြောပါတယ်ဝေဖန်သူတွေဘက်ကတော့ဒီအမြင်နဲ့ဆန့်ကျင်ပြီးကုမ္ပဏီတွေနဲ့ယင်းနှိမ့်ညှုပ်နှံသူတွေဟာတရုတ်နဲ့တခြားဖိနှိပ်တဲ့နိုင်ငံတွေမှလိုပဲထိုင်းနိုင်ငံကနေထွက်ခွာသွားကြရမှာဖြစ်တယ်လို့ထောက်ပြကြပါတယ်ရှင
်အမေရိကန်ပြည်ထောင်စုအစိုးရပိတ်ပြရတော့မယ့်ရက်စိုးရိမ်ပွဲအလားအလာရှိနေတဲ့အတွက်ဂျာကာလာတွင်အစိုးရသုံးစီရထားချက်ဥပဒေကြမ်းကိုလွတ်တော်ကအတည်ပြုပြီးသမ္မတဘာရက်အိုဘားမားထံပို့ပေးဖို့တရက်လောက်သာကြာမှာတော့တယ်ပြည်ထောင်စုအစိုးရရဲ့ငွေကြေးသုံးဆွဲခွင့်ကန့်သတ်ရေးဟာဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်ညတကောင်အချိန်မှာကုန်ဆုံးမှာဖြစ်ပါတယ်လွတ်တော်နေရာစလုံးကအဲ့ဒီဥပဒေကြမ်းကိုအချိန်မီအတည်ပြုမပေးနိုင်ရင်ပြည်ထောင်စုအစိုးရရဲ့လက်ပတ်မှုတချို့ရပ်ဆိုင်းပေးရမှာဖြစ်ပါတယ်အထက်လွတ်တော်ကအဲ့ဒီဥပဒေကြမ်းကိုဗုဒ္ဓဟူးနေ့အစောပိုင်းမှာမဲခွဲဆုံးဖြတ်ဖို့ရှိပြီးအောက်လွတ်တော်ကလည်းအဲ့ဒီနောက်မရှိမနောက်မှာပဲမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာအီတလီနိုင်ငံသားအကူအညီပေးရေးဝန်ထမ်းတဦးကို IS Islamic စစ်သွေးကြွတွေကလုတ်ကြံတပ်ဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးအထောက်အထားမတွေ့ရဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြောပါတယ်။ကာဆာတာဗယ်လီဆိုတဲ့အီတလီနိုင်ငံသားကိုဒါကာမြို့မှာရှိတဲ့တန်တမန်ရက်ွက်အတွင်းမှာအမည်မသိတနက်သမား၃ဦးကတနင်္လာနေ့မှာပစ်တက်ပြီးမော်တော်ဆိုင်ကယ်နဲ့ထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ဒီကာဆာတာဗယ်လီဟာနယ်သာလန်နိုင်ငံအခြေစိုက် Innovative Change ဒီကမှာရှင် Innovative Change Collaborative ICCO ဆိုတဲ့အဖွဲ့မှာ Bangladesh နိုင်ငံဆိုင်ရာ Project Manager ဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။သူ့ကိုလောက်ကျန်တက်ဖြတ်သူတွေကိုမတက်ခင်မှာသူ့နောက်ကနောက်ရောင်ခံလိုက်နေခဲ့တယ်လို့ Bangladesh ရဲ့တပ်ဖွဲ့ကပြောပါတယ်။သူ့ကိုအတန်းတိတ်လက်နက်နဲ့သူတို့လုံခြုံရေးအဖွဲ့ဝင်တွေကတက်ဖြတ်လိုက်ကြောင်း IS အဖွဲ့ကအင်တာနက်ပေါ်မှာရေးသားဖော်ပြထားတယ်လို့ IS နဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့အင်တာနက်ပေါ်ကလှုပ်ရှားမှုတွေကိုစောင့်ကြည့်နေတဲ့ American အခြေစိုက် SITE ထောက်လန်းရေးအဖွဲ့ကသူ့ကိုတက်ဖြတ်ပြီးနိုင်အနေငယ်အကြာမှာပြောပါရယ်အဲ့ဒီလို IS တက်ဖြတ်လိုက်တဲ့ဆိုတဲ့သတင်းတွေထွက်လာပြီးမှာတော့ Bangladesh နိုင်ငံတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအနောက်နိုင်ငံတယ်ယုံတွေကသူတို့ရဲ့နိုင်ငံသားတွေကိုတတိပေးချက်ထုတ်ပြန်ထားပါရယ်ရှင်
direct from Washington, the voice of America, VOA.
ဘိုဒူနိမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မန်အင်ဂျင်နိုင်တို့ကပြောပြခဲ့တာပဲဖြစ်ပါတယ်။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese@voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ကြေညာတဲ့မှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့မြန်မာပြည်ဆိုင်ရာစူးစီးတင်ပြချက်ဆက်သွယ်မေးမြန်းချက်တွေကိုပြောပြပါမယ်။ဒီမိုကရေစီကူးပြောင်းတဲ့တမိုင်းဝင်ရွေးကောက်ပွဲများဖြစ်လာဖို့အတွက်2015ရွေးကောက်ပွဲရလဒ်ဟာနိုင်ငံရေးခေါင်းဆောင်တွေအပြင်မြန်မာပြည်သူအများလက်ခံနိုင်တဲ့ရလဒ်တွေဖြစ်ဖို့အရေးကြီးကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြမအရေးပူးပေါင်းဆောင်ရွက်မှုမဟာမိတ်အဖွဲ့ကမနေ့ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာအုပ်စုအလုံးပါဝင်ခွင့်ရယူကိုတိုက်တွန်းလိုက်ပါတယ်။မန်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်လက်တင်ပြပါမယ်
။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အချိန်80မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြမအရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဝင်နိုင်ငံတွေဟာမနေ့ကမြမအရေးတကပိတ်ဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံးပါဝင်ခွင့်ရရေးနဲ့ပွင့်လင်းမြင်သာမှုရှိရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့မနေ့ကအစည်းအဝေးနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုကအခုလိုပြောပါတယ
် The meeting highlighted that the forthcoming elections in Myanmar represent a milestone in its transition to democracy and should be conducted in a fair, inclusive and transparent manner.Concerns were expressed at the disenfranchisement of voters and rejection of candidatures.
Sunibe ma mi maung thu pya kae de che ka ro Myanmar nai ngan ma la me ywe kaw pwe rui ha democracy go ku pyaung me tamai mhat tain ti ya phi ko za pyu da chaung lut lat de apin ousu a long no pa win pi thin da myin da shi ya ma phit par de me san da shin wi apin a thu thapin pi kae de ywe kaw pwe ma win yauk shin pyan kwin ya kae de muslim ko zi le long rui pa win ကိုယ်စည်းလောင်းတွေပယ်ချခံရမှုတွေမကြည်နပ်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့လေစိုးရိမ်မကင်းဖြစ်ပါတယ်
။ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလည်းမြန်မာနိုင်ငံမှာယာယီတပ်တွေကန်ကပ်ပြားကိုင်ဆောင်သူတွေကိုမဲပေးခွင့်မပေးတာဟာမှားရင်းနဲ့လမ်းကြောင်းကိုသွားတဲ့အဆင့်ဖြစ်ပြီးရိုဟင်ဂျာတွေနဲ့အခြားလူနည်းစုတွေကိုမဲပေးခွင့်မရတဲ့အပေါ်မှာလည်းသူ့အနေနဲ့အလွန်စိတ်ပျက်မိတယ်လို့ဆွေးနွေးပွဲမှာပြောသွားပါတယ်။ဒါပြင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်နေသလိုရွေးကောက်ပွဲပြီးတဲ့နောက်အာဏာအလွှဲပြောင်းကိစ္စမှာချောမွေနိုင်ရေးဟာအများလက်ခံနိုင်တဲ့ရွေးကောက်ပွဲရလဒ်ဖြစ်ဖို့အရေးကြီးကြောင်းမြမအရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့တကပိတ်ဆွေးနွေးပွဲထုတ်ပြန်ကြေညာချက်မှာဖော်ပြထားတယ်လို့အီရီကန်နီကိုကပြောပါတယ်
Ultimately, the credibility of the elections and smooth transfer of power will depend on acceptance of its results among the political leaders and the broader population within Myanmar. ဒီကဘွေတွေဟာရုံးချစ်စစ်ချမှုရှိဖို့နဲ့
အနာဂတ်ပွဲပြောင်းပြီးရမှာချောချောမွေ့မွေ့ဖြစ်နိုင်မှုကရွေးကောက်ပွဲရလဒ်တွေဟာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာနိုင်ငံသားအများစုကလက်ခံနိုင်မဲ့အခြေအနေမျိုးဖြစ်ဖို့အပေါ်မှာအများကြီးမူတည်နေတာဖြစ်ပါတယ်
အခုလိုကုလသမဂ္ဂဘက်ကမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုတိုက်တွန်းမှုတွေဟာအရေးပါတယ်လို့ကုလသမဂ္ဂဌာနချုပ်မှမြမအရေးဆွေးနွေးတင်ပြခဲ့တဲ့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကပြောပါတယ်
။ဒါကအမှန်တရားကိုပြောတယ်ဆိုတော့လေထိရောက်မှုရှိမယ်လို့ကျွန်တော်ယုံကြည်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကကာယကရင်ဆိုတော့လေကာယကရင်ဆိုတော့ဒီကိစ္စကိုပုံပြီးမှကျွန်တော်ခံစားလို့ရတယ်။အခုဆိုတော့ကနော်အဲ့ဒီကုလသမဂ္ဂထွေထွေတွင်းမျိုးပြောသွားတဲ့ဒီကျွန်တော်တို့ဒီဝိုက်ကတ်ကန်ဆောင်ခဲ့တဲ့လူတွေကိုမေးထဲခွင့်မပြုဘူးနော်အခုမပြုဘူးနောက်ကျွန်တော်တို့ကလည်းကိုယ်စလေပြိုင်ခွင့်မပေးဘူးဆိုတဲ့ကိစ္စတွေဒါတော့ထင်ပါတယ်စိုးရင်စရာဆိုတဲ့ပိုရီလက်တော့ဒါပိုရွန်ပိုခဲ့တယ်လို့ကျွန်တော်အဲ့လိုပဲမှတ်ချက်ပေးကြည့်တယ်
ဥရွှေမောင်အပါဝင်ရခိုင်ပြည်နယ်ကမွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်း25ရောက်နေပါကို2015ရွေးကောက်ပွဲမှာနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့ညီဆွနေတဲ့အတွက်လွတ်တော်ကိုယ်စားလှယ်လောင်းအရေးချင်းသတ်မှတ်ချက်နဲ့မပြည့်မီဘူးဆိုပြီးရွေးကောက်ပွဲကော်မရှင်ကပယ်ချထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာစိုးရိမ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့မြမအရေးတကပိတ်အစည်းအဝေးမှာဆွေးနွေးခဲ့ကြတယ်လို့အီရီကန်နီကိုကလည်းပြောပါတယ်
။ Concerning Rakhine,Member states noted the need for more decisive action on resolving the humanitarian situation in the IDP camps and on the broader issue of citizenship.
ဒီကိစ္စနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေထောက်ပြခဲ့ကြတာကတော့ IDP ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုပြဿနာကိုဖြေရှင်းရေးနှင့်ရိုဟင်ဂျာတွေနိုင်ငံသားခံယူခွင့်ရရှိရေးဆိုတဲ့ ပုံမူကျဲ့ပြန့်တဲ့ကိစ္စရပ်ပေါ်ပိုပြတ်သားတဲ့အီးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်တယ်ဆိုတဲ့အချက်ပါပဲဒီလိုမလုပ်နိုင်ရင်လူတွေပိုဆင်းရဲဒုက္ခရောက်ကြမှာဖြစ်ပြီးအသက်တွေလည်းဆုံးရှုံးကြမှာဖြစ်ပါတယ
်ဒီအစည်းအဝေးနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်မှာအမုန်းစကားပြောဆိုမှုတွေနဲ့လူအတိုင်းဝိုင်းကြားရန်စလှုံ့ဆော်မှုတွေတိုးလာနေတာဟာအတိုင်းဝိုင်းနှစ်ခုကြားမှာဘာသာရေးပေါ်အခြေခံပြီးကွဲလွဲမှုတွေကိုပိုးပြီးဆိုးလာစေတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့မြမနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံဖွင့်လှစ်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတွေကထပ်မံတိုက်တွန်းခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့မြမအရေးပူးပေါင်းဆောင်ရွက်မှုမဟာမိတ်အဖွဲ့ဟာအရင်2008ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့မြမမိတ်ဆွေနိုင်ငံများအဖွဲ့အမည်ကနေ2013ခုနှစ်မှာအမည်ပြောင်းလဲခဲ့တာဖြစ်ပြီးအနောက်နိုင်ငံတွေအပါအဝင်တရုတ်၊အင်ဒိုနီးရှား၊ဂျပန်၊စင်ကာပူ၊ဗီယက်နမ်၊နော်ဝေး၊ထိုင်း၊အိန္ဒိယစတဲ့အဖွဲ့ဝင်နိုင်ငံပေါင်း15နိုင်ငံပါဝင်ပါတယ်ရှင
်။မိုင်းညနေရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုချိန်ကစလို့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုဇက်တိုက်တင်ဆက်သွားပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုစီစဉ်ထားတဲ့ကချင်ပြည်နယ်မြကြီးနားမြို့ကမနှောကွင်းကိုအသုံးပြုခွင့်မပေးဘူးလို့ပြည်နယ်အစိုးရအာဏာပိုင်တွေကတားမြစ်လိုက်ပါတယ်ကချင်ရိုးရာယဉ်ကျေးမှုကော်မတီကခွင့်ပြုချက်ပေးထားပြီးမှအခုလိုပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကတားမြစ်လိုက်တာဖြစ်ပါတယ် NLD ပါတီဘက်ကတော့မနှောကွင်းမှာအသုံးပြုခွင့်ရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောပါတယ်အခြေအနေပြည်စုံကိုဆက်သွယ်ဆောင်ရတဲ့ကိုရန်နိုင်ကပြောပြမှာပ
ါမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာရွေးကောက်ပွဲအောင်နိုင်ရေးအတွက်မဲဆွယ်စည်းရုံးရေးတွေကိုတနင်္ဂနွေလုံးအနက်လှုပ်ဆောင်နေတာမှာလာမယ့်အောက်တိုဘာ၂ရက်နေ့မှာတော့ကချင်ပြည်နယ်မြကြီးနားမြို့ကိုသွားအောင်မှာဖြစ်ပါတယ်ဒါမှမဟုတ်မဲဆွယ်စည်းရုံးရေးအတွက်မြကြီးနားမြို့ကရိုးရာမနှောကွင်းကိုအသုံးပြုဖို့ကိစ္စကိုပြည်နယ်အာဏာပိုင်တွေဘက်ကတားမြစ်ထားတယ်လို့ NLD ပါတီရွေးကောက်ပွဲအောင်နိုင်ရေးတာဝန်ခံဦးဝင်းဘိုကပြောပါတယ
်ဒါဒီစစ်စနပ်ပတ်သက်ပြီးမနှောကွင်းကိုတုံးဖို့ရိုးရာကော်မတီကနေမှ23ရက်နေ့ကနေမှခွင့်ပြုချက်ပေးထားပြီးကြလေအဲ့ဒါကိုကျွန်တော်တို့ကနေမှအခမ်းအနားလုပ်ဖို့ပြင်ဆင်ပြီးပါတော့လုပ်တဲ့အချိန်မှာပြည်နယ်စိုးရနေပြီးမှပိတ်တားလာအဲ့တော့ဒီနေ့တခါပြန်စတင်တော့လေဒီနေ့မရဘူ
းကချင်ရိုးရာယဉ်ကျေးမှုကော်မတီကမနှောကွင်းကိုအသုံးပြုခွင့်ပေးတယ်ဆိုတာကို September 23ရက်နေ့ကမြကြီးနားမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအကြောင်းကြားခဲ့တယ်လို့ဦးဝင်းဘိုကပြောပါတယ်ဒါပေမဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကတော့မနှောကွင်းကိုနိုင်ငံတော်အနေကြီးရဲ့ကြီးနဲ့ကချင်လူမျိုးတွေရဲ့အရေးပါတဲ့ပွဲတော်တွေအတွက်သာခွင့်ပြုပြီးနိုင်ငံရေးပါတီတွေကိုမဲဆွဲခွင့်မပြုကြောင်းပြဿနာဖြစ်လာပါကတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ရိုးရာယဉ်ကျေးမှုကော်မတီကို September 28ရက်နေ့ကအကြောင်းကြားပြီးတားမြစ်လိုက်တာဖြစ်တယ်လို့ပြောပါတယ်။အခုလိုတော့ဆန်းစုကြည်ရဲ့ကချင်ပြည်နယ်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးခီးစဉ်အတွင်းမနှောကွင်းအသုံးပြုခွင့်မရတဲ့ပတ်သက်ပြီးတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်မောင်ကွန်းကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။ဒေါန်ဆန်းစုကြည်ကလာမယ့်ရပိုင်အတွင်းမှာပဲကချင်ပြည်နယ်ကိုလာပြီးတော့မဲဆွယ်စည်းရုံးရေးလှုပ်ဖို့ရှိနေတယ်လို့လည်းသိရပါတယ်။ဒါပေမဲ့စက်ထဲမှာပဲဒီမြကြီးနားမြို့ကဒီမနှောကွင်းကိုအသုံးပြုဖို့ကိစ္စကအဆင်မပြေဘူးလို့လည်းကြားနေပါတယ်။အဲ့ဒါဟုတ်ပါသလားခမ။အ
ဲ့ဒါကတော့ကျွန်တော်ဘက်ကတော့မဟုတ်ပါဘူး။ကျွန်တော်ကတော့အဲ့ဒါသက်ဆိုင်ရာအစိုးရဖွဲ့နေပြီးမနှောကွန်ဒီဒီမနှောကွင်းကိုအတုံးမပြုတ်ဖို့ဆိုပြီးပြောတာပါသူတို့ကဒါလူမျိုးစုတွေပိုင်တာအလုံးနဲ့သက်ဆိုင်တာဟာဆိုတော့ဟိုယဉ်ကျေးမှုကော်မတီပိုင်မယ်ဆိုတော့စက်နာဖြစ်လာမှာဆိုတော့ဒါတော့ဟိုမတုံးပါနဲ့ဆိုတော့သူကတားတာပါမနှောကော်မတီသူကပြောတာပဲကျွန်တော်တို့ပြောတာမဟုတ်ဘူးအ
ဲ့တော့ရွေးကောက်ပွဲကော်မရှင်ကဒီကိစ္စကိုတားတာမဟုတ်ဘူးလား
မဟုတ်ပါဘူးကျွန်တော်မတားပါဘူးတားပိုင်ကမရှိပါဘူးအဲ့ဒါကတော့အစိုးရဖွဲ့နေတားတာပါဒါတွေကိုတုံးမပြုတ်ဘူးလို့သူကဒီကမနှောကော်မတီကိုစပေးတာ
ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကော်မရှင်ကဆောင်ရွက်နေတာတွေဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကော်မရှင်ကဘယ်လိုဆောင်ရွက်သွားဖို့ရောရှိလဲခင်ဗျာ
ဒါတွေကစတင်လာခပါတယ်ညီကြိုက်ချက်လုံထုံးလုံးနည်းညီနဲ့ကျွန်တော်မက်ချံမှာကျွန်တော်အစည်းအဝေးခေါ်ဆုံးဖြတ်မှာပဲကျွန်တော်တရားတော်ဆုံးဖြတ်လို့မရဘူးကျွန်တော်ကော်မရှင်တစ်ဖွဲ့လုံးခေါ်ပြီးဆုံးဖြတ
်အစိုးရဘက်ကခွင့်ပြုချက်တောင်းခံခဲ့တဲ့နေရာမှာပြည့်စုံမှုမရှိဘူးလို့ပြည်내ကော်မရှင်ကအကြောင်းပြန်ခဲ့ပြီးတော့နောက်တစ်ခါထပ်ဖြစ်ပြီးခွင့်ပြုချက်တင်ထားတာကိုအခုချိန်ထိတုံ့ပြန်ခြင်းမရှိဘူးလို့လည်းဦးဝင်းဘိုကပြောပါတယ်ဒေါက်ဆာစုကြည်ဟာပြီးခဲ့တဲ့2012ရွေးကောက်ပွဲတုန်းကလည်းမြကြီးနားမြို့ကမနှောကွင်းကနေလူလူကိုစီယုံဟောပြောခဲ့တာဖြစ်ပြီးတော့အခုလိုအာဏာပိုင်တွေဘက်ကတားမြစ်တာဟာအတိတ်ပဲမရှိတဲ့အတွက်သူ့အနေနဲ့မနှောကွင်းမှာကျင်းပနိုင်မှုကိုဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ဦးဝင်းဘိုကပြောပါတယ
်ကျွန်တော်တဘောရချောပြောမနော်ပါတီဆိုင်နဲ့မပြောသေးဘူးနော်ကျွန်တော်အနေနဲ့ပြောမစွန်းတော့ကျွန်တော်ကဘယ်လိုလဲဆိုကျွန်တော်လက်ရှိအောင်နိုင်တာဝန်ကျော်ရှိတဲ့အတွက်ကြောင့်မို့လက်ပြတည်တည်ကြီးလိုပဲဒီတိုင်းပဲဆိုရင်ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီခွင့်မှာပဲလုပ်ပါဘာဖြစ်လဲဆိုကျွန်တော်တို့မနှောကွင်းကဒီပြည်နယ်ဆိုတာပိုင်နေကွင်းမဟုတ်ဘူးကြာဒါမနှောကော်မတီကပိုင်နေကွင်းမနှောကော်မတီကနေမှကျွန်တော်တို့ခွင့်ပြုချက်ပေးတာပြီအချိန်ရွေးရည်ကြည့်ဖို့သူတို့အနေနဲ့ခွင့်ပြုချက်ကိုကျွန်တော်တို့နှစ်ချိန် 23 ရင်းနဲ့တကယ်ဟိုလိပ်နေ့စရစမာလို့ပေါ့နော်28ရင်းနဲ့တကယ်ကျွန်တော်တို့ခွင့်ပြုတာပြာသူတို့ရဲ့ခွင့်ပြုရစ်တိုင်းကျွန်တော်လုပ်မှာအဲ့ဒီရိုးရကွင်းမှာပဲရိုးရကော်မတီရဲ့ဆုံးဖြတ်ချက်သူတို့ရဲ့ခွင့်ပြုချက်ကိုပဲကျွန်တော်အတည်ယူမှာဒီနယ်ဆိုရခွင့်ပြုချက်ကိုကျွန်တော်မလေးစားရမှာမဟုတ်ဘူးရိုးရကော်မတီရဲ့ခွင့်ပြုချက်အတိုင်းပဲကျွန်တော်လုပ်မှာ
ကောင်းဆန်းစုကြည်ဟာအော်တိုဘာ၂ရက်နေ့ကနေ၄ရက်နေ့အထိရွေးကောက်ပွဲမဲဆွဲစီယုံရဲ့အဖြစ်နဲ့ကချင်ပြည်နယ်ကိုလာရောက်မှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာတော့လာမယ့်နိုမာရွေးကောက်ပွဲကိုနိုင်ငံရေးပါတီ18ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တာပါ။အခုတင်ပြမှာကရှမ်းပြည်နယ်တီဘောမြို့နယ်နမ်လန်မြို့ထဲမှာကြားပြူပါတီလို့လူသိများတဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ဆိုင်းမုတ်တွေဇက်တိုက်ဆူဆူလို့အဖြစ်စီးခံရလို့သက်ဆိုင်ရာရဲစခန်းကိုတိုင်ကြားထားတယ်လို့ကြားပြူပါတီတာဝန်ရှိသူတွေကပြောပါတယ်။ပါတီစည်းရုံးရေးလှုပ်ဆောင်နေချိန်မှာပဲအခုလိုနှောက်ယှက်မှုတွေကြုံနေရတာပါ။အသေးစိတ်ကိုမတ်စုမွန်ကပြောပြပါမယ်
။ဟုတ်ပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်နမ်လမ်မြို့လေကောင်လူစီကားရအများပြည်သူပိုင်းတဲ့နေရာတွေမှာချိတ်ထားတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားပြူပါတီရဲ့2015ရွေးကောက်ပွဲဝင်မဲ့ပါတီကိုယ်စားလှယ်လောင်းတွေရဲ့ပုံသူတွေနဲ့ပါတီအမှတ်တရစိတ်နဲ့ရှမ်းဘာသာနဲ့ရေးသားထားတဲ့ပါတီဆောင်မုတ်တွေချိတ်ဆွဲထားတဲ့ဓာတ်ပုံဗနိုင်းကျညာဆိုင်မုတ်တွေကိုရက်ဆက်ဇက်တိုက်ဆိုသလိုဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုအကြောင်းကြားပြီးတော့ရဲစခန်းမှာအမှုဖွင့်တိုင်ကြားထားတယ်လို့တီဘောမြို့နယ်ကလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်2015ရွေးကောက်ပွဲမှာတီဘောမြို့ကနေပြန်ပြီးတော့အရွေးခံမဲ့ဦးရဲထွန်းက VOA ကိုပြောပါတယ်
။ဆိုင်မုတ်ကတော့ကျွန်တော်တို့နမ်လန်မှာကတော့24ရက်နေ့ကညကတစ်ချိန်25ရက်နေ့မှာပြန်အစ်စ်တင်လိုက်တော့26ရက်နေ့မှာတစ်ချိန်အဲ့နှစ်ချိန်အပြတ်ခံရတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်သူဖြက်စီးတယ်ပါညာဆိုတာမသိတော့ကျွန်တော်ကရဲကိုတိုင်လိုက်တာပေါ့ရဲတန်လိုက်တော့ရဲကစုံစမ်းစစ်ဆေးတဲ့အခါကျတော့လုတ်တဲ့လူတွေခေါ်ထုတ်မိပြီလို့သိရတယ်အဲ့လိုဖြစ်တော့ကိုဒေတာသားချင်းလည်းဖြစ်အဲကိုအမျိုးသားချင်းလည်းဖြစ်တဲ့အတွက်ကြောင့်မလို့အကျဲအကျဲအငိမ့်ပွဲတွေလည်းမဖြစ်ချင်တာကြောင့်ပေါ့နော်ဒီရဲခန်းကပဲဆုံးမပညာပေးပြီးတော့ပြန်လွတ်လိုက်လို့ရှိရင်ကျေနပ်ပါတယ်ဆိုပြီးတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ကပြောလိုက်တယ်
တီဘောမြို့နယ်နမ်လမ်ဒေသတွေမှာကြားပြူပါတီရဲ့ပါတီအောင်နိုင်ရေးဆိုင်မုတ်တွေစက်တင်ဘာလ24ရက်နေ့ကတစ်ချိန်စက်တင်ဘာလ26ရက်နေ့ကတစ်ချိန်နှစ်ချိန်တိုင်တိုင်အဖျက်စီးခံခဲ့ရတာဖြစ်ပါတယ်တီဘောမြို့နယ်နမ်လမ်ဒေသကနေဝင်ရောက်ရွေးခံမဲ့ကြားပြူပါတီကကိုယ်စားလှယ်လောင်းကတော့ဦးဆိုင်စိန်ဝင်းဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်အစိုးရအဖွဲ့ကတစ်တော့နဲ့တထုရေးရာဝန်ကြီးတဦးလည်းဖြစ်2015ရွေးကောက်ပွဲမှာပြန်လည်ဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းတဦးလည်းဖြစ်တဲ့ကြားပြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်ပေါင်းကတော့အကြပြူပါတီအနေနဲ့အခုလိုနှောက်ယှက်ဖြက်စီးမှုတွေကိုတစုံတရာဥပဒေကြောင့်အရာတရားဆွဲဆိုမှာမဟုတ်ဘဲတောင်းပန်လာရင်ခွင့်လွှတ်မယ်လို့ VOA ကိုပြောပါတယ်
။ဟိုကျွန်တော်တို့ကြပြူပါတီမပြောနဲ့ဟို NLD စိုင်းပုတ်တော်မှာအဖြတ်ခံရကြတာပဲဟုတ်တယ်မလား။ဒါလေးကိုတိတ်ပြီးတော့ရေးကြည့်ခွင့်ပြဲလုံလုံအကြီးနဲ့တို့စီယုံရေးကသွားပြီးတော့အမှုဖွင့်တာနဲ့ဗာညညာနဲ့ဆိုတော့အလုပ်ရှုပ်တယ်ကွာ
။စက်တင်ဘာလဇန်မိုင်းတုန်းကလည်းရှမ်းပြည်နယ်ထဲမှာကြပြူပါတီဘက်ကပြိုင်ဘက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီရဲ့ပင်လုံမြို့ပါတီလုံးကျွဆွေးနွေးပွဲမှာအထူးအဲ့တဲ့တော်အဖြစ်တက်ရောက်စကားပြောခဲ့တဲ့ရှမ်းစာပေဆရာကြီးဦးဆိုင်ဖူးရဲ့စကားအသုံးလုံးတွေဟာကြားပြူပါတီရဲ့ဂုဏ်သိက္ခာကိုထိပါးစော်ကားရာရောက်တဲ့အတွက်၃ရက်အတွင်းတောင်းပန်ဖြေရှင်းခြင်းမလုပ်ရင်အမှုဖွင့်တရားစွဲမယ်ဆိုပြီးကြားပြူပါတီ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောဆိုခဲ့ပါတယ်ပြီးတဲ့နောက်မှာတော့စက်တင်ဘာလ19ရက်နေ့ရက်စွဲနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP လို့ခေါ်တဲ့ကြားပြူပါတီကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုအကြောင်းကြားစာပေးပို့ခဲ့လို့ရှမ်းပါတီနှစ်ပါတီကြားတင်းမာမှုတွေဖြစ်နေခြင်းလည်းဖြစ်ပါတယ်ရှင
်မဆုမွန်ရဲ့သတင်းတင်ပြချက်ပြီးအခုတခါတော့မဲဆင်းကိစ္စနောက်ဆုံးအခြေအနေကိုနားဆင်ရပါမယ်မြန်မာပြည်ကတောင်တန်းဒေသတွေနဲ့ကျေးလက်ဒေသတချို့ကပြည်သူတွေဟာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စင်းကိုလာရောက်ကြည့်ရှုတာပြင်ဆင်တာတွေနည်းပါသလိုလာမယ့်ရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုတိတ်မရှိကြဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာပြည်သူတရက်လုံးပါဝင်ဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကပုံမကျေပြန့်တဲ့စည်းရုံးလှုံ့ဆော်တာတွေလှုပ်ဆောင်ဖို့လိုအပ်မယ်လို့လည်းသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ပါတယ်
။ဟုတ်ကဲ့။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတွေကိုအမှားယွင်းရှိခဲ့ရင်ပြင်းစင်တာဖြည့်ဆွတ်တာပေဖြစ်တာတွေဆောင်ရွက်နိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ14ရက်နေ့ကနေစတင်ထုတ်ပြန်ခဲ့ပြီး29ရက်နေ့မှာသတ်မှတ်ရကုံဆုံးခဲ့ပြီဖြစ်ပါတယ်။ဒ Dilo Messin with Topian Gabby met Shampine, she by Tonan de Daga Pidu Reha, Lao Chishura, Piensinari, Tim Shibulu, Lao Jabet Lumu Puesiga Tawingan, Jay Shera Piovade.
အဲ့ချင်းနေရာကျော်ရှိတယ်အဲ့ဒီတော့ပဲတော့ကြည့်တယ်ဟိုမှာအဲ့ဒီသူတို့နာမည်ပါပါလဲသူတို့စစ်မှုစောင့်နေသူတို့အဓိကပေါ်မဖြစ်လို့အေးအေးဆေးဆေးနေရတော့လေဒါပါဒီတက်တက်သူတို့အဲ့ရေးမဟုတ်ဘူးပေါ့အဲ့လိုပဲခါကြီးတက်တယ်ကျိုင်းတူမျိုးနယ်ကသူတို့တောင်ပေါ်ဒေသတွေမှာတော့ရွေးကောက်ပွဲအတွက်လာရောက်ပညာရေးလုံဆော့တာတွေမရှိသလိုနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးတာလည်းအခုချိန်ထိ
အခုတို့ပြောပါတယ်
။လာကြည့်တဲ့လူလည်းရှိပါတယ်မင်းဟိုစိတ်ဝင်စားလို့ဒါမေးပြတဲ့ပြားကရေးကြည့်တယ်စမလားရှိဒါမဲ့လက်ရှိအလုပ်နေတဲ့ဟာတော့နှစ်ခေါက်သုံးခေါက်သွားပြင်တော့မှပြန်ကြည့်လို့မရတဲ့ချိန်ကတော်တော်ကွာတော့တော့ကံမပြန်လာတဲ့လူလည်းရှိတာပဲ။တချို့ကဒီနိုင်ငံရေးပါတီကိုလုံးဝစိတ်ဝင်စားတဲ့အဖွဲ့လက်ရှိတယ်ဖြစ်တတ်ဘယ်ကောင်ပဲဖေဖေပဲခက်ခက်တော့ကွာဘာမှဒီပစိမအခြေခံဥပဒေကိုကြောင်းနေနိုင်မှာမဟုတ်ဘူးနောက်ပြီးအခြေပြင်းနေအတွက်လည်းဘာမှလှုပ်ဆောင်နိုင်မှာမဟုတ်ဘူးဘယ်သူပဲတက်တက်အလကားပဲဆိုတဲ့တစ်ဖက်ရှိတာပေါ့နော်အချို့ကစိုက်ပွဲဖြစ်နေတဲ့အချိန်မှာနိုင်ငံရေးပါတီတဲ့ဘာတခြားလူအဖွဲ့အစည်းဖော်ဖို့တွေဘာမှမရုပ်မစိုက်ဘူးကွာကိုပါတီအနိုင်ရဖို့အတွက်လည်းမင်းဆွေးနေကြတာဒီ
တချင်းပြည်နယ်ကဘာသာရေးအသင်းအဖွဲ့ကြီးတခုကဆိုရင်လာမယ့်ရွေးကောက်ပွဲကိုစိတ်ဝင်စားကြောင်းနဲ့သူတို့အတင်းသားတွေကိုတိုင်းပြည်အတွက်အမှန်တကယ်အကျိုးရှိမရှိကိုတရားချင်းချင်းပြီးဆောင်ရွက်ကြဖို့ကြေညာချက်ထုတ်ပြန်ထားတာလည်းရှိကြောင်းပြောပါတယ်။မန္တလေးတိုင်းဒေသကြီးကျောက်ပေါင်းမြို့နယ်ဘက်ကအခြေအနေကိုတော့ဒေသခံစောင့်ကြည့်လေ့လာသူတဦးကအခုလိုပြောပါတယ
်။အဲကျွန်တော်တို့ဒီကျောက်ပေါင်းမြို့နယ်ပုတ်ပားနယ်ခွဲနှစ်ပေါ်လိုင်သာကြီးပါအုပ်စုတွေမှာဆရာတော်မဲစင်းတကတော်ဒီလိုပြတာအိမ်တော်စုလိုက်ပြီးကျန်တာပေါ့နော်။သူကျန်တဲ့အိမ်တော်စုတွေကလည်းဒီမဲပေးမှုကိုစိတ်ဝင်စားကြဘူးသွားပြီးတော့မပြေးကြဘူးပေါ့နော်အဲတချို့ကျတော့လေသွားပြင်းနေရက်ကြီးကော်မရှင်တွေကဟိုသွားတဲ့လာတဲ့စီးတို့ဒီနေသားလိုဟာမျိုးတွေလောင်းအောင်ပြေးတဲ့အခါကျတော့အာဂျိုးမန်တဲ့တိတ်ပြီးလှုပ်ပြေးတာမျိုးတွေမရှိဘူးဗျတချို့ကျတော့လေမဲစင်းထဲမှာမပါဘူးမင်းတို့အိမ်တော်စီးတွေငါတို့လှုပ်ပြေးမယ်ဆိုတာတောင်မှငါတို့မဲမထည့်ခြင်းဘူးအဲငါတို့စုမခံဘူးဆိုတဲ့ပုံစံမျိုးနဲ့မပြေးတဲ့အိမ်တော်စီးတွေတောင်ရှိကြဗျငါတို့မဲပေးပြီးမပေးပြီးဘသူတက်တဲ့ကိုလုံးမှကိုစားရမယ်ဆိုတဲ့ပုံစံမျိုးမျိုးစွဲလို့ဖြစ်ကြပေါ့
မန္တလေးတိုင်းဒေသကြီးအတွင်းရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်အဖွဲ့ကဦးညီညီကျော်ကတော့ပြည်သူတွေရွေးကောက်ပွဲမှာပါဝင်ရေးအတွက်နိုင်ငံပိုင်မီဒီယာတွေကနေကြေကြေပြန့်ပြန့်စည်းရုံးလှုံ့ဆော်ဖို့လိုအပ်ကြောင်းပြောပါတယ
်အကြေအနှံကတာဝန်ရှိသူဟာရွေးကောက်ပွဲကော်မရှင်လာနေဖြစ်တယ်နိုင်ငံတော်အစ်စ်လုပ်တဲ့ပွဲမှာအဓိကကတော့နိုင်ငံတော်ပိုင်မီဒီယာများအားနေပြီးတော့ပြည်သူတွေမျက်စိတိုက်တဲ့အထိပညာပေးနေဖို့ CEO လို့ဆောင်နေဖို့ကအဓိကကြရတယ်။အကြောက်လဲဆိုတော့ကျွန်တော်တို့ပါတီတွေရဲ့လက်တည်မှုမှာလည်းအများတောင်းနေတဲ့အနေအထားမျိုးရှိတယ်နော်။ရက်ခွဲဖွဲ့စည်းများဆိုတာလည်းတတော်ကိုစိတ်ဆင်လာတဲ့ကြိုးစားရုံးကန်နေရတဲ့အခြေအနေမျိုးပဲရှိတဲ့အတွက်ကြောင့်မို့ဒီအကြားတဲ့အချိန်ကာလအတွင်းမှာနိုင်ငံပိုင်မီဒီယာနေပြီးတော့လှုပ်ဆောင်ပေးဖို့လိုမယ်။နောက်တစ်ခါကော်မရှင်နေကတော့ဒေတာတွင်ပေါ့နော်ပြည်내မဲ့နီးလန်းနဲ့ဥမာစီးရငယ်တွေကရွှေချပြီးတော့ပြသပြီးကပ်ပြနေတယ်လို့ပူကောင်းမယ်လို့ရှင်းတယ်လ
ေရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုနည်းပါတဲ့အပေါ်စိုးရိမ်ကြောင်းလဲဦးညီညီကျော်ကဆက်ပြောပါတယ
်တကယ်တမ်းကမဲပေးရခိုင်တို့နည်းသွားရုံလောက်နေဆိုရင်တော့ပြဿနာမရှိပါဘူးဒါပေမဲ့အဲ့ဒီအပေါ်မှာကျွန်တော်တို့အလွဲမားနေဖြစ်လာပါမျိုးစိုးရိမ်နေပေါ့နော်ဆိုလိုတာကစိတ်ဝင်စားတဲ့သူတွေအပေါ်မှာရပ်ထုတ်သွားမှာတော့ကျွန်တော်စိုးရိမ်
ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတော့အထွေထွေရွေးကောက်ပွဲအောင်မြင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်နဲ့အတူနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေနဲ့ပြည်သူတွေပါပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံရေးလေးလာသူတွေကတော့လာမယ့်ရွေးကောက်ပွဲဟာမြန်မာပြည်ရဲ့နိုင်ငံရေးအလှည့်အပြောင်းအတွက်အရေးပါတဲ့ရွေးကောက်ပွဲတစ်ခုဖြစ်သုံးသပ်ထားကြပါတယ်
။ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလတ် 190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ9နာရီထိတစ်ကြိမ်နေ့လယ် 12 နာရီကနေညနေ 1 နာရီထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ကြိမ်မနက်6နာရီခွဲရှိပါပြီ။ VOA American Tan ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာပါ။အခုဒုတိယနာရီခွဲအစီအစဉ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3 English သင်ခန်းစာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်ကပမာဏငယ်ဤတမိုင်းမှာရှဟန်တော်တွေဖုံးတော်ကြီးတွေပါဝင်ခဲ့တဲ့တမိုင်းအစဉ်ကတော်တော်ကြီးပါလေဗျာ
ရွေးကောက်ပွဲမတိုင်ခင်ကာလနဲ့တန်ဃာတော်တွေရဲ့ပါဝင်ပတ်သက်မှုအကြောင်းဆွေးနွေးထားတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုမကြာခင်မှာနားဆင်ရတော့မှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘောနဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်မန္နနာချန်နဲ့အတူစူးစီးတင်ဆက်ထားပါတယ်မြန်မာယူကဝယ်လေးလာဆောင်ကြည့်ဖို့ EU ဥရောပသမ္မဂကဆေလွတ်ဆိုပြီးစက်တင်ဘာလ29ရက်ထုတ် The West Australian သတင်းစာပါသတင်းကိုအရင်ဦးဆုံးပြောပြခြင်းပါတယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာ EU ကဆက်လက်ကူညီဖို့အတွက်အခုလိုယူကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ကိုဆေလွတ်ရတာဖြစ်တယ်လို့ EU အဖွဲ့ရဲ့နိုင်ငံသားဆက်ဆံရေးအကြီးအကဲ Miss Federica Mogherini ကပြောပါတယ်ယူကောက်ပွဲမှာအားလုံးပါဝင်ခွင့်ရပြီးလွတ်လပ်တရားမျှတမှသာနောက်ကြောင်းပြန်မလှည့်နိုင်တဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့ Miss Mogherini ကပြောတာပါမြန်မာယူကောက်ဝဲစောင့်ကြည့်ဖို့ EU အဖွဲ့ကလူတရတယောက်ဆေးလွတ်တဲ့အထက်မှာယူကောက်ဝဲသုံးသပ်ဖို့5ဦးရေရှည်စောင့်ကြည့်လေ့လာမဲ့သူ30နဲ့ရေရိုစောင့်ကြည့်မဲ့သူ62ဦးပါဝင်မှာဖြစ်ပါတယ်ဥရောပသမဂ္ဂကအခုလိုယူကောက်ပွဲစောင့်ကြည့်တဲ့အဖွဲ့အပြင်ဥရောပတန်တမန်တွေကလည်းယူကောက်ပွဲကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်အပြည့်စုံကို au.news.yahoo.com ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ
်နိုင်ငံခြားရောက်တဲ့သူတွေကမြန်မာနိုင်ငံသား3,400သားကြိုတင်မဲ့အတွက်လျှောက်ထားဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာ30ရက်ထိုင်းနိုင်ငံထုတ် The Nation သတင်းစာပါဆောင်ပါတဲ့ပုဒ်ကိုလည်းတင်ပြချင်ပါတယ်နိုင်ငံခြားရောက်မြန်မာတွေအနေနဲ့ကြိုတင်မဲ့ပေးခြင်းနဲ့ဆိုရင် August 23ရက်နောက်ဆုံးထားပြီးလျှောက်ထားနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကအစောပိုင်းမှာကြေညာခဲ့ပေမယ့်နောက်ပိုင်းစက်တင်ဘာလ20ရက်နေ့အထိရက်ထပ်တိုးပေးခဲ့ပါတယ်မဲပေးလူသူတွေရဲ့လျှောက်လွှာကိုမြန်မာနိုင်ငံတွင်းကသူတို့ရဲ့တပ်ဆိုင်ရာမြို့နယ်ကိုပို့လိုက်ပြီးရွေးကောက်ပွဲကော်မရှင်ကစီစစ်ပြီးတဲ့အခါလျှောက်လွှာတင်ထားတဲ့မြန်မာတွေရှိတဲ့မြန်မာတန်ယုံကိုမဲပေးပုံစံတွေချိတ်ပိတ်ပြီးတော့ပြန်ပို့ပေးမှာဖြစ်ပါတယ်။နိုင်ငံခြားရောက်မြန်မာတွေဟာအောက်တိုဘာလဒုတိယအပတ်လောက်သက်ဆိုင်ရာမြန်မာတန်ယုံတွေမှာမဲပေးနိုင်ကြမှာဖြစ်ပါတယ်။မဲပေးနိုင်ခွင့်တောင်းခံလွှာမှာဖြစ်ထားတဲ့နေရက်လိပ်စာမတိကျတာတွေဖြစ်ခဲ့ရင်အဲ့ဒီလူတွေမဲပေးခွင့်ဆုံးရှုံးနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ဒါရိုက်တာဦးဆိုင်ကျော်သူကပြောတယ်လို့ဆိုထားပါတယ်။တကယ်တော့ဒီလိုကြိုတင်မဲ့အတွက်ပုံစံကိုနိုင်ငံခြားမှာရောက်နေတဲ့တရားဝင်နေထိုင်သူမြန်မာနိုင်ငံသားတွေကသာလျှောက်ထားနိုင်မှာဖြစ်ပြီးတရားမဝင်သွားရောက်ကြတဲ့ရွှေပြောင်းအလုပ်သမားတွေနဲ့မသက်ဆိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။နိုင်ငံရခြားမှာတရားဝင်ရောတရားမဝင်မှာနေနေကြတဲ့မြန်မာနိုင်ငံသားပေါင်း3,000ကနေ5,000ကြားရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။အပြည့်အစုံကိုတော့ nationmultimedia.com အင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။
မြန်မာညဉ့်ညမ်းရေးကိုနိုင်ငံတကာအတိုင်းအဝန်ကကူညီထောက်ပံ့ဖို့လို့ဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာလ28ရက် Financial Times သတင်းစာပါ Richard Hose ရဲ့ဆောင်းပါးကိုတင်ပြပါမယ်။နှစ်ပေါင်း60ကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုအဆုံးသတ်ဖို့အချိန်တန်နေပြီဖြစ်ပေမဲ့ညဉ့်ညမ်းရေးလုပ်ငန်းစဉ်တွေကတော့ချင်းချောက်စိန်ခေါ်မှုတွေနဲ့ကြုံနေရဆဲဖြစ်တယ်လို့ Mr. Hose ကသူ့ရဲ့ဆောင်းပါးကိုစဖွင့်ထားပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကြားညှိနှိုင်းထားတဲ့အပြစ်ရဲ့စာချုပ်ဟာပြေဆုံးလှပြီလို့မဆိုနိုင်သေးပါဘူး။တိုင်းသားတွေဘက်ကဖက်ဒရယ်ပြည်ထောင်စုကိုတောင်းဆိုနေသလိုတိုင်းသားဒေသတွေကတယံဇာတထုတ်ယူသုံးဆွဲရေးမှာဘယ်လိုအကျိုးခံစားခွင့်ရနိုင်မလဲဆိုတဲ့တိကျတဲ့ဂရီကဝတ်တွေကိုလည်းလိုချင်နေကြပါတယ်။အပြစ်ရစာချုပ်ကိုလက်မှတ်ထိုးဖို့သမရဦးသိန်းစိန်ဖိတ်ကြားထားတဲ့15ဘွယ်ထဲမှာတချို့အဖွဲ့တွေကလက်မှတ်ထိုးဖို့ရှိပြီးအထူးသဖြင့် KIO ကချင်လက်နက်ကိုင်အဖွဲ့ကတော့အဖွဲ့အားလုံးပါဝင်ရေးမူကိုသာဆက်လက်ကင်ဆွဲထားဆဲဖြစ်ပါတယ်။အပြည့်ရဲ့ညဉ့်ညဉ့်ရေးလုပ်ငန်းစဉ်ကိုပြည်တွင်းမှာအချင်းချင်းညှိနှိုင်းလှုပ်ကန်ခဲ့ပြီးနိုင်ငံတကာကအကြံပေးတာထောက်ပံ့တာတွေသာလုပ်ခဲ့တာပါအထူးသဖြင့်တော့ဗြိတိန်အမေရိကန်ကုလသမဂ္ဂတို့ပဲဖြစ်ပါတယ်အခုအချိန်ဟာအရေးကြီးဆုံးအချိန်ခါဖြစ်တာမို့ မစ္စတာဘန်ဂီမွန်အနေနဲ့ကုလသမဂ္ဂကျွမ်းကျင်အဖွဲ့တစ်ဖွဲ့ကိုဆေးလွှတ်ဖို့အချိန်တန်ပြီလို့ဟိုဆေးကထောက်ပြထားပါတယ်နိုင်ငံတစ်ခုမှာငြိမ်းချမ်းရေးမရဘဲအများမျှော်လင့်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲဖို့စီးပွားရေးဖွံ့ဖြိုးမှုရဖို့ဆိုတာတွေကိုမျှော်လင့်လို့ရမှာမဟုတ်ဘူးလို့ဆိုထားပါတယ်ခင်ဗျာအပြည့်အစုံကို www.ft.com ဆာမင်နာမှာဖတ်ရှုနိုင်ပါတယ်အစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုကတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကအစီအစဉ်ပို့ချပေးမှာဖြစ်ပါတယ
်ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးက
Left in the dark
ဖြစ်ပါတယ်စာလုံးပေါင်းက L E F T left ကleave ဆိုတဲ့ကရိယာရဲ့အတိတ်ကိုပြတဲ့ကရိယာဖြစ်ပြီးတော့ခြံနေတာခြံရစ်ခဲ့တာလို့အဓိပ္ပာယ်ရပါတယ် in in ကအထဲမှာ the the dark dark the dark ကအမှောင်ဆိုတော့စကပိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အမှောင်ထဲမှာခြံနေတာပေါ့ဒီ idiom အသုံးကို left left အစား kept kept ဆိုပြီးတော့
kept in the dark
လို့လည်းအသုံးပြုလို့ရပါတယ် idiom ဆိုတဲ့ word ဒီဘက်ကရှင်းနေလို့ဆိုရမှာပါလူတယောက်ကိုအမှောင်ထဲမှာထားခဲ့ရင်အဲ့ဒီလူမမြင်စေချင်တာမသိစေချင်တာမကြားစေချင်တာနဲ့ပတ်သက်လို့သူ့ကိုအသိမပေးတာထိန်ချန်ထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီခါတရံဖြစ်တာတာကလည်းစိတ်သဘောထားမကြည့်ပဲအချက်လက်တွေကိုမျှဝေခြင်းမရှိပဲတစ်ခုခုနဲ့ပတ်သက်လို့လူတူဦးကိုအသိမပေးတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်လို့ကျမတို့မြန်မာမှာခဏခဏဖြစ်လေရှိတာကဒါကိုမသိလိုက်ရလေခြင်းပြောမှမပြောပဲမသိကြဘူးပေါ့ဆိုတာကိုတော်ရရှင်များပြောလို့ရှိကြမှာပါဒီသုံးနှစ်ပတ်သက်လို့ George Cooper ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I was left in the dark about what is happening at work so I'm quite disappointed with my colleagues
အလုံးမှာဘာတွေဖြစ်နေတယ်ဆိုတာကိုကျွန်တော်ကိုအသိမပေးကြဘူးလေဒါကြောင့်လည်းကျွန်တော်လုပ်ဖို့ခံပဲတွေနှစ်ပတ်သက်လို့မချိနှက်ဘူးဗျာလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I was left in the dark about what is happening at work so I'm quite disappointed with my colleagues
ဒီကုခုနဲ့ပတ်သက်လို့တည်တည်မိမဲ့လို့လည်းအတိမပေးပဲနေတာအတိပေးမခံရတာတည်တည်ပြောတင်ပေးမဲ့လို့လည်းမပြောကြဘူးဆိုရင်အဲ့ဒီအခြေအနေမျိုးကို idiom အသုံးရဘယ်လိုညွှန်းပြောမလဲ
left in the dark
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အခုတခါတော့ VOA ရဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ဦးကျော်သိန်းကဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ဒီနေ့ညမှာတော့ကျွန်တော်တို့မကြခင်လိုမာလာရှိအနေမှာကျင်းပတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပဲဆွေးနွေးကြမှာပါအခုလာမဲ့ရွေးကောက်ပွဲမှာဟလာမဲပေးရေးမဲမပေးရေးထောက်ခံရေးမထောက်ခံရေးစတဲ့အခြေအနေတွေပေါ်စတဲ့ကိစ္စရပ်တွေအပေါ်မှာဘုရားဗဒတန်ကတော့တချို့ကသက်ဆိုင်ရာတက္ကသိုလ်ကမတွေကိုပြောဆိုမိန့်ကြားတာတွေရှိတယ်လို့ကျွန်တော်တို့သတင်းတွေအများကြီးကြားထားပါတယ်အဲ့ဒီအပေါ်မှာအခြေခံပြီးတော့ဆွေးနွေးမှာပါဆိုတော့ဒီအစီအစဉ်ကိုဆွေးနွေးဖို့အတွက်ကျွန်တော်တို့ကြင်ညာတဲ့အချိန်မှာကျွန်တော်တို့ VOE မြန်မာဌာနရဲ့ Facebook စာမျက်နှာကနေပြီးတော့လည်းပဲကျွန်တော်တို့ဒီအကြောင်းအရာကိုကြင်ညာခဲ့ပါတယ်။အဲဒီမှာမှတ်ချက်တွေယာနဲ့ချီပြီးတော့ကျွန်တော်တို့ရခဲ့ပါတယ်။အဲဒီတရားကျော်ထဲမှာအကြောင်းအရာနဲ့မတိုက်ဆိုင်တဲ့မှတ်ချက်တွေတစ်ဖက်နဲ့တစ်ဖက်ပုတ်ခတ်တိုက်ခိုက်ပြီးတော့ရေးထားတဲ့မှတ်ချက်တွေကျွန်တော်အကုန်လုံးဖျက်ပစ်ပါတယ်၊ပယ်ပစ်ပါတယ်။ကျန်တဲ့မှတ်ချက်တွေထဲကမှကျွန်တော်အဲ့ဒီမှတ်ချက်တွေကိုစစ်စစ်ကြည့်လိုက်တဲ့အခါကျတော့ခေါင်းစဉ်၅ခုနဲ့အခြေအတွက်တွေထွက်လာပါတယ်။ဟာလားဘုရားဗဒတန်ကားတော်ရီယူကော့ပွဲနဲ့ကိစ္စယူကော့ပွဲကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုမိန့်ကြားတာကိုသဘောတူသူသဘောမတူသူသဘောတူတယ်သဘောမတူဘူးဒါပေမဲ့ပေါ့သဘောတူတယ်ဒါပေမဲ့သဘောမတူဘူးဒါပေမဲ့ဆိုတော့ခေါင်းဆောင်ရတစ်ခုတခါကြားနေတဲ့ဆွေးနွေးချက်တရားတစ်ခုအဲ့ဒါအပြင်ကိုကျွန်တော်တို့အခုအစီအစဉ်အခုဆွေးနွေးမဲ့ခေါင်းဆောင်အစီအစဉ်ကိုကန့်ကွက်တယ်လို့ပြောရတော့တာရှင်ဟိုပရိသတ်တွေလည်းရှိပါတယ်ထောက်ခံတဲ့ပရိသတ်တွေလည်းရှိပါတယ်ထူးထူးခြားခြားယဟန်တော်ရီမဲပေးခွင့်ရှိတယ်လို့ပြောတဲ့မှတ်ချက်တစ်ခုရှိပါတယ်ဘုရားဗဒတန်ကားရီယူကော့ဝဲကိစ္စကိုပြောဆိုမိန့်ကြားတဲ့နယ်ဆိုတာကိုသဘောတူတဲ့မှတ်ချက်19ခုတွေ့ပါတယ်သဘောမတူတဲ့မှတ်ချက်32ခုတွေ့ပါတယ်သဘောတူတဲ့ဒါပေမဲ့သဘောမတူဘူးဒါပေမဲ့ဆိုတဲ့မှတ်ချက်12ခုတွေ့ပါတယ်ကြားနေတဲ့မှတ်ချက်17ခုတွေ့ပါတယ် ဒီအစီအစဉ်ကိုမလုပ်သင့်ပါဘူးလို့ကန့်ကွက်တဲ့မှတ်ချက်6ခုတွေ့ပြီးတော့ထောက်ခံတဲ့မှတ်ချက်3ခုတွေ့ပါတယ်ဒီကနေ့အစီအစဉ်ကိုပင်တယ်ဆွေးနွေးပေးဖို့အတွက်တူကတော့မန္တလေးမြို့ကစာနယ်ဇင်းသမားစာရေးဆရာဆရာညီပူလေးပါနောက်တူကရန်ကုန်မြို့ကအလို့သတင်းတော့တူဖြစ်သူကိုဖိုးလာပါဆိုတော့ဆရာညီပူလေးနဲ့ကိုဖိုးလာတို့ရဲ့သဘောထားမှတ်ချက်တွေကျွန်တော်တို့အရင်ဆုံးနားမထောင်ခင်တော်ရရှင်တယောက်ကအတန်ဖိုင်နဲ့ပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်10မိနစ်နဲ့9စက္ကန့်ကြာပါတယ်တော်ရရှင်နောင်ကိုကိုဝင်းဆိုတဲ့တော်ရရှင်ကပေးပို့ထားတဲ့သဘောထားကိုကျွန်တော်အရင်ဆုံးနားထောင်ကြည့်ကြအောင်ပါ
နိုင်ငံရေးသမားများရဲ့အဓိကလုပ်ကမဲဆွယ်ခြင်းတိုင်းပြည်ကောင်းစုကိုဝေဖန်ထောက်ပြခြင်းစိုးရွားကိုထိန်းချောင်းခြင်းတို့ပဲဖြစ်ပါတယ်စစ်သားများရဲ့အဓိကလုပ်ကတော့တိုင်းပြည်ကာဝေးရေးပဲဖြစ်ပါတယ်ရဟန်းသံဃာတွေရဲ့အဓိကမေဂျာလုပ်ကတော့ပရိယတ်တိလုပ်ပရိပတ်တိလုပ်နဲ့ပရိဂူရာတို့ယခုအချို့သံဃာများဟာမဲဆွယ်ခြင်းဆိုတဲ့နိုင်ငံရေးသမားများလုပ်သောမီဇာလုပ်ကိုလုပ်တာလုံးဝမသိမ့်ပါဘူးဥဆောင်ပါတီအတွက်မဲဆွယ်ရင်တော့ကိုလွဲမပါဘူးဗုဒ္ဓမြတ်စွာဘုရားကဥဆောင်ရမည်ဟုမဟောပါဘူးသင်္ကုတ္တပါဠိတော်မှာဥဆောင်ရင်ပျက်စီးခြင်းကိုရောက်တတ်တယ်လို့မြတ်စွာဘုရားအတိအကျဟောထားပါတယ်အတူတူပြောရရင်ယဟန်ဟာပရိယတ္တိလုပ်ပရိပတ္တိလုပ်ပရိဝီဒအလုပ်ကမီဇာအဖြစ်လုပ်သင့်ပြီးနိုင်ငံရေးသမားများလုပ်သောမဲဆွယ်ခြင်းလုပ်ကိုမလုပ်သင့်ပါဘူးအချို့ယဟန်သံဃာများအဂတိဝိဘလိုက်စားပြီးအာရမနိုင်ငံရေးသမားများ၏လက်ကအတင်းတို့မဝင်သင့်ပ
ါဒီတော်ရရှင်ပြောတော်တဲ့အထက်မှာလည်းပါပါတယ်တချို့ယဟန်သံဃာများကျွန်တော်တို့အခုဒီညပြောနေတာဒီတံဃာဒုတရက်လုံးကိုရည်ညွှန်းပြောဆိုနေတာမဟုတ်ဘဲနဲ့တံဃာဒုတဲ့ကမှာတချို့သောတံဃာများရဲ့ပြောဆိုမိန့်ကြားချက်တွေကိုရည်ညွှန်းပြောဆိုဆွေးနွေးတယ်ဆိုတာထပ်ပြီးတော့ကျွန်တော်ရှင်းရှင်းလင်းလင်းအသိပေးချင်ပါတယ်ဆိုတော့ဆရာညီပူလေးခင်ဗျာအခုတော်တော်ရှင်ရဲ့ဆွေးနွေးသွားချက်ကနောက်ဆရာညီပူလေးကိုယ်တိုင်ရဲ့ဒီကနေ့ကျောင်းအပေါ်မှာသဘောထားကိုပြောဆိုဆွေးနွေးပေးပါခင်ဗျာ
ကျွန်တော်ကပမာဏနိုင်ငံရေးတမိုင်းမှာရှဟန်တော်တွေဖုန်းတော်ကြီးတွေပါဝင်ခဲ့တဲ့တမိုင်းအစဉ်ကတော်တော်ကြီးပါတယ်ဗျာဒါပေမဲ့သူတို့ပြီးခဲ့တဲ့တမိုင်းကြီးချိန်မှာပေပက်ကပါခဲ့တာတော့တမျိုးသားလုံးအချို့ရှေ့ရှုပြီးပါတာလားဓမ္မနဲ့အာရပပေပက်ကရည်တည်ခဲ့တာတော့ဒါအရေးကြီးပါတယ်ကျွန်တော်တို့ထောက်ခံတာကျွန်တော်တို့ဒီပုတ်ဟိုလွတ်မြောက်ခဲ့တာလွတ်လည်ရခဲ့တာပါဝင်သံဃာတော်တွေပါခဲ့တာဟာအဖိနိခံတဲ့ဘက်ကပါခဲ့တာနော်ဓမ္မဘက်ကပါခဲ့တာပြောကြလို့ဆိုကိုယ်ဆရာတကာတွေကောင်းစားဖို့ကိုယ်တမျိုးသားလုံးကောင်းစားဘက်ကပါခဲ့တာအဲဒါမျိုးအစင်လာကြည့်တဲ့ရှဟန်သံဃာတွေပါဝင်မှုကိုတော့ကျွန်တော်တို့လက်ခံရမှာငင်းပယ်လို့မဖြစ်ဘူ
းဟုတ်ကဲ့
ဒါပေမဲ့အတမဘက်ကရည်ကြည်မှာဆိုတော့ကျွန်တော်တို့ပြန်ပြီးစဉ်းစားကြဖို့ကောင်းတယ်လို့ထင်နေကြ
။ဟုတ်ကဲ့ခင်ဗျ။ဒါဆရာညီပူလေးပါမန္တလေးမြို့ကစာနယ်ဇင်းဆရာစာရေးဆရာပါ။နောက်တူကကျွန်တော်တို့ရန်ကုန်မြို့ကအလို့တင်တော်တူဖြစ်တဲ့ကိုဖိုးလာပါ။ကိုဖိုးလာအခုနသောတာရှင်ရဲ့ပြောထားတဲ့သဘောထားကိုဖိုးလာကိုယ်တိုင်ရဲ့သဘောထားကျွန်တော်တို့သောတာရှင်နေသိပြရစီ
။ဟိုကျွန်တော်သိချင်တာတော့ဒီနိုင်ငံရေးမှာယဟန်တန်ခါတွေနဲ့ပတ်သက်တဲ့ကိစ္စတော့ကျွန်တော်တို့ကဟိုပါဝပါခဲ့ပါတယ်။အနည်းလို့မရပါဘူးဒီဥိစရာဥရောပမှာဆက်ပြောဒါပေမဲ့ဆိုတော့ကအဲ့ဒီချိန်ကအမျိုးသားနိုင်ငံရေးဆိုတော့ကဘယ်ခက်လဲဆိုတာတော့ကျွန်တော်တို့ပြန်ကြည့်ဖို့တော့လိုပါတယ်အထူးသဖြင့်ကိုလိုနီအင်္ဂလိပ်ကိုတိုက်ပစ်ခဲ့တဲ့အခါမှာကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ဟိုဒီဒုမအစီအစဉ်ဆက်တဲ့တော့တီဆောင်တဲ့ဟိုဒါအမျိုးဘာသာသာသနာနဲ့ဆိုပြီးတီဆောင်ခဲ့ပါတယ်အဲ့ဒီကြောင့်မို့လို့ရုပ်ခဲ့တာတော့မှန်ပါတယ်ဒါပေမဲ့ဒီလိုဒီနေ့ဒီချိန်မှာသူတို့ပြောတဲ့ဒီမိုကရေစီခက်ဆိုတဲ့အချိန်မှာကဒီနိုင်ငံရေးမှာဘာသာရေးကိုဘယ်လောက်ကြီးမဲဆွက်ပြီးအတုံးချမဲဆိုတော့နည်းနည်းတော့စက်ကလာရှိရလို့ကျွန်တော်ချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကနေ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်ကအများစုဖြစ်တယ်တန်ဃာဒုရဲ့အင်အားကလည်းအင်မတန်ကြီးမားပါတယ်ဆိုတော့ဒီတန်ဃာတွေရဲ့ကိုတက္ကဒကမတွေမှာအခုကျွန်တော်တို့ရွက်ောက်ဘက်ကိစ္စပြောရတဲ့မဲဆန္ဒရှင်တွေပေါ်မှာပေါ့နော်တန်ဃာတွေရဲ့ဩဇာလွှမ်းမှုမှုအရှိန်ပမာဏဟာဘလောက်ဒီလိုက်ခတ်မှုရှိတယ်လေဩဇာလွှမ်းမှုမှုရှိသလားမရှိဘူးလားနည်းသလားများသလားကျွန်တော်သိချင်ပါတယ်ဆန်ကြီးပူလေးအရင်ပြောပြပ
ါရှိပြီလားဗျာကျွန်တော်တို့တန်းပြဆင်းရဲခဲ့တယ်ပညာမတက်ဘူးပြီးတော့စစ်တန့်ခွာအောင်မှာအကြောက်တရားနဲ့ကြီးရတာဒီထက်ဩဇာညောင်းတဲ့ကိုရွာပေါ်မှာကိုကြီးညိုးတဲ့ဩဇာညောင်းတဲ့ဆရာတော်တန်ဃာတော်ရဲ့ခုန်ကြီးရဲ့ဩဇာတော်တော်ကြီးတာပေါ့ဟောဒါကြောင့်မို့ကျွန်တော်ဆရာတော်များနိုင်ငံရေးလှုပ်ပါပြီးတဲ့ဓမ္မဘက်ကပါကြပါလို့မြစ်တာရချင်တာနော်ရဟန်းတော်တွေကသာသနာထွန်းကားဖို့အတွက်တာဝန်ရှိသလိုပစ္စည်းလေးပါးတက္ကະဓမ္မတွေရဲ့စိတ်ချမ်းသာမှုကြောင့်ပန်းဝေပန်းတာမှုအတွက် ဆရာတော်တွေမှာလည်းတာဝန်ရှိတယ်ဗျာเนาะလူတွေရဲ့သာသနာထွန်းကားဖို့လူတွေရတက္ကရာအရင်မြင့်ဆိုရင်ယဟန်တော်တွေကတက္ကရာအရင်ရဲ့အထက်ကပါအရင်လည်းအဖျားချင်းဖြစ်တတ်တယ်ဆိုတဲ့တက္ကရာလေးရှိတယ်ဒါကြောင့်စင်ကျင်ကြပါငါပေါဝင်လှုပ်ရှားနေတာဓမ္မဘက်ကလားအဓမ္မဘက်ကလားပြည်သူထောက်ခံမှုရှိလားစင်ကျင်ကြပါကျွန်တော်တိုက်တွန်းချင်တာဗျာ
ဟုတ်ကဲ့ကိုဖိုးလာတဘောတာ
ကျွန်တော်တဘောတာပြောမယ်ဆိုရင်တော့ဟိုမေးတဲ့မေးခွန်းကပါနော်ဒီဘလောက်ထိရက်ခတ်မှုရှိမယ်ဆိုတာ
ဟုတ်ကဲ့ဘလောက်ထိဩဇာလုံးမှုရှိတဲ့တန်ဃာတော်တွေရဲ့
တောင်ကြီးလူမျိုးနေရာမျိုးမှာဆိုတော့ပညာရက်လူတွေကများတဲ့အတွက်ကျွန်တော်တို့ကဒါကတော့ရက်ခတ်မှုမရှိတုတ်ပြီးတော့မရှိနိုင်ပါဘူးဒါပေမဲ့ very remote area လို့ခေါ်တဲ့ကျွန်တော်တို့အလုံးဝေးကွာတဲ့နေရာမှာတော့ရွာတွေမှာကဩဇာအရှိဆုံးနေရာခုံးကြီးတွေဖြစ်ပါတယ်အဲ့ဒီနေရာတွေကအဲ့မှာကဩဇာတည်ရမှုကျွန်တော်ထက်တွေ့ရပါလိမ့်မယ်အဲ့ဒီကကျွန်တော်ပြောလို့ဆိုတော့လူပညာပေးမှုကျွန်တော်အများကြီးလိုပါတယ်အဲ့ဒါကြောင့်မလို့ဟိုဒီရုပ်ကြီးပေါ်မှာတော့ကျွန်တော်တို့ကရရင်ရပါလိမ့်မယ်ဒါပေမဲ့အဲ့ဒီမှာကယဟန်တန်ဃာတွေကိုဒီနိုင်ငံရေးနဲ့ဘယ်လိုဖြစ်ရမယ်ဆိုတဲ့ဟာတဲ့ပြောပြဖို့ကတော့ကျွန်တော်တို့မှာတာဝန်ရှိလို့ထင်ပါတယ
်ဟုတ်ကဲ့ပေါ်ဝင်ဆွေးနွေးမဲ့တော်တော်ရှင်တူကျွန်တော်ဖိတ်ခေါ်ပါမယ်သူကအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကပါဥတွေးမောင်ပါတဲ့ဥတွေးမောင်ရဲ့သဘောထားတူတူနဲ့လိုရင်းကျွန်တော်တို့ပြန်နိုင်ဆွေးနွေးသူလူပြန်ဆွေးနွေးလို့ရအောင်ဆွေးနွေးနိုင်ပါပြီခင်ဗျ
ဟုတ်ကဲ့ပါခင်ဗျာအဲကျွန်တော်နာမည်ဒွေးပါမှာအဲကျွန်တော်ကဓမ္မထိတ်ဆန်ကြပြတရားနဲ့ရှင်ပြီးတော့ပဲပေါ့နော်ဒီဆောင်လေးတော့နားတော့ပြောပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ဒီ
တူရှင်ဆွာဖရာဟာဖရာအဖြစ်ကိုဘာဖြစ်လို့ခံယူလဲဆိုလို့ရှင်သစ္စာလေးပါးတရားတွေကိုသိတဲ့အချိန်မှာဖရာအဖြစ်ကိုခံယူရတယ်ဒါသစ္စာလေးပါးကိုဖရာအဖြစ်ကိုခံယူတယ်ဖရာအဖြစ်ဖြစ်လာပြီးတဲ့အခါမှာအရင်ဆုံးဘာဆင်ကျင်လဲဆိုတော့ဒါဖရာဘာကြောင့်ဖြစ်ရလဲဘုရူအပေါ်ဘုရူရေအဲဟိုအခုကြီးရှိတယ်ဘသူတွေကထောက်ပံ့ရှိတယ်ဆိုရတဲ့တရားကိုအရင်လေ့လာရှင်းပြမလဲ။ဟောဘသူတွေရဲ့အဲ့လိုရှင်းပြင်းတဲ့ဖရားကဟောတကူသူကဖြစ်လာပါလေ။အဲ့တော့အရင်ဆုံးကျွန်တော်တို့အရင်ပြည့်ကျင်တာကဟိုကျွန်တော်တို့ရဲ့ဟောတိုင်းပြည်မှာဖြစ်နေတာကတော့ဟောလောကုတ္တရာဘုရားရဲ့နေရာမှာသံဃာအများစုဟာချို့ချို့တော့သံဃာပြီးလောကီအလုပ်တွေကိုလိုအပ်ထားတဲ့ပူပူပြီးတော့ပင်ရောက်လာတာကိုတွေ့ရတဲ့အတွက်ပြည်သူလူထုတွေနဲ့ရဟန်းသံဃာတွေနဲ့တချို့တွေကအမင်းကြီးနေတာလေးဖြစ်ပေါ်လာတာ။အဲ့တော့အမင်းကြီးနေတာလေးဖြစ်ပေါ်လာတဲ့အခါမှာအင်ပဒန်၆ဆရာကောင်းတဲ့ကိစ္စတိပါဒါပြစ္ဆုတ်ပံမှာလည်း၆ဆရာကောင်းသလိုတန်တရားမှာလည်း၆ဆရာအရန်ကောင်းမှာလည်းဘာဖြစ်ဆိုတော့သံဃာဆိုဒီမှာဖျားနဲ့တကိုင်းနဲ့ရှိတယ်။ရဟန်းသုံးပါးဖျားတရားသံဃာတန်ဃာဆော်ကဖျားဆော်ကလာသံဃာဆော်ကတရားဆော်ကလာအတူတူပဲဒါရီယာတန်တရားတစ်ခုလုံးဒုက္ခရောက်မယ်တရားလေး
ဟုတ်ကဲ့
တော့ဒီလိုဆရာတရားတို့ကမြင်အောင်ဘုသူမှာတောင်းရင်ရှိလေဆိုတော့တန်ခါရမှာတောင်းရင်ရှိပါတယ်ဆိုတော့တော့ဆိုအနည်းချုပ်ပြောတင်တယ်ဗျရှင်သားရောပြောရရှိဖြစ်နေမှာဆိုတော့အနည်းချုပ်ပြောတင်တာကဖះပြောရစကားနှလုံးရှိပါတယ်နှလုံးကတော့တမနာဓမ္မဆိုတာခေါ်တယ်အလားကဘာလို့ဆိုတဲ့ဆိုရဟန်းတန်ခါရကိုယ်တိုင်ဆွေးမြေ့ကြည့်ကြအားထုတ်ရမယ်တရားကိုခေါ်တယ်သူတို့စောင့်ကြည့်ရမယ်တရားကိုခေါ်တယ်နောက်တစ်ခုကပဒနာကိစ္စပဒနာကိစ္စဆိုလူတွေပြည်တွင်းနဲ့ဆိုင်ပါတယ်ဗုဒ္ဓတရားကိုကိုးကွယ်တဲ့ဗုဒ္ဓရှင်ဗုဒ္ဓလူတွေအားလုံးဟာဘုရားဟောတဲ့တရားတရားဝိပဿနာတရားတွေကိုအားထုတ်တဲ့ကိစ္စကိုပဒနာထားပြီးတော့လုပ်ရပါမယ်လို့ဘုရားဟောတာလေဒါကြောင့်ဒီကအထုနှစ်ခုနဲ့နေဆိုင်သွားမယ်ဆိုရင်တော့အကောင်းဆုံးဖြစ်ပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆန်ဖရန်စစ္စကိုမြို့ကတော်တော်ရှင်ဦးဒွေးမောင်ပါကျွန်တော်တစ်ဆက်တည်းနောက်တစ်ယောက်ကိုဖိတ်ခေါ်ပါမယ်ပင်နယ်ဆွေးနွေးသူနှူးနားထောင်ပေးထားပါတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူနှူးပဲအလှည့်ပြန်ရောက်လာပါလိမ့်မယ်အခုတစ်ယောက်ကမလေးရှားနိုင်ငံကကျွန်တော်တို့တိုက်ရိုက်လေလံအစီအစဉ်ရဲ့ပင်တိုင်သောတာရှင်သူဖြစ်တဲ့ကိုနေဦးလင်းပါကိုနေဦးလင်းလှည့်ကြပါပြီထုံးစံတိုင်းလိုရင်းတို့ရှင်ပေါ့နော
်ဟုတ်ကဲ့ပါဗျာလိုရင်းတို့ရှင်ဆိုလို့ရှိရင်တော့နိုင်ငံရေးထဲမှာဘာသာရေးတွေပါလာတော့မကောင်းဘူးပေါ့ဗျာဒါကတော့အမှန်ဆုံးပေါ့နော်တို့တော့လည်းပဲဘာကြောင့်ပါလာလဲဆိုတော့နောက်ခံအကြောင်းလေးတွေလည်းရှိလာတဲ့အခါကျတော့ဘယ်ဟာမှားတယ်မှန်တယ်လို့ဒီနေ့ပြောလို့ရတယ်ပေါ့နော်ခက်နေတာပေါ့2008ခုနှစ်ကျွန်တော်နိုင်ငံသားမှာရောက်နေတဲ့အချိန်မှာပါပဲနော်ဇာကနာပြောတဲ့ဥစ္စာကဇာကနာနဲ့ကိုထင်ကျော်တို့ကဒီဟိုပေါ့2008ခုနှစ်ရွှေဝါဝါရောက်ဖြစ်ဖို့ဆိုပြီးတော့သူပြောခဲ့တဲ့စကားအတိုင်းကျွန်တော်ပြန်ပြောတာပေါ့နော်ဆိုတဲ့အခါကျတော့တို့ထောင်နေရနေပြီးတော့ဟိုဘာပေါ့ပါဝင်ပတ်သက်အောင်ဒီညင်ကြားခဲ့တယ်လို့သူကိုယ်တိုင်ဆိုခဲ့တယ်ပေါ့ဗျာအဲ့ဒီအခါကျတော့ဒီနေ့ကျတော့တခါဟိုတန်ခါးဒီထဲမှာပါလာတာမကောင်းဘူးဆိုပြီးတော့ပြောပြန်တယ်ပေါ့ဗျာ
ဆိုတော့နိုင်ငံရေးသမားတွေကလည်းဘာသာရေးကိုနည်းနည်းကူလူတူတူຫນွယ်ပြီးတုံးလို့ဖြစ်နေတယ်လို့ကျွန်တော်တော့ထင်တာပဲဗျာဒါကြောင့်ဘာသာရေးနဲ့နိုင်ငံရေးမကွဲဘူးဖြစ်သွားတဲ့အခါကျတော့ဒီနေ့ပြဿနာတွေဇက်တိုက်ပေါ်လာတယ်လို့ကျွန်တော်ကတော့အဲ့လိုပဲတွေ့ပါတယ်ဗျာစံကြီးဘူးလေးကိုလည်းပြပါစေစံကြီးဘူးလေးအရှိကဆွေးနွေးသွားတဲ့ဟာတွေတစ်ချက်ဆွေးနွေးတဲ့ထဲမှာဆိုရင်ဟလာ
အစ်လမ်ပလီစီယာရီခရီးအတင်းဦးစီယာရီတို့မဲဆွေစီယူနယ်ကိစ္စလုပ်လို့မရတာဘာကြောင့်လဲဆိုတော့မီးတဲ့ဟာအပအဝင်ကျန်တဲ့တော်ရရှင်တွေဆွေးနွေးချက်တွေပေါ်မှာခြုံပြီးတော့စံကြီးဘူးလေးဆွေးနွေးပါခင်ဗျာကျွန်တော်ကခင်ရင်ပါပါတော်လက်ခံထားတဲ့လူဒါပေမဲ့ခဏနိုင်ငံရေးတဲပါလာအောင်လောက်ကြတဲ့လမ်းကြောင်းပြည့်တဲ့ပုံကိုယ်တွေရဲ့ရည်ရွယ်ချက်ကလေးသတိထားစေချင်တာเนาะသူတို့ ဒီလိုတွေပါလာတဲ့ဒီပုံကိုယ်တွေပါလာတာဟာပတ်တန်နေခုစနာကဆောင်ပွဲနောက်ထပ်တစ်ခါပေါ်ဖို့မလွယ်ဘူးဒါစံကတော့သမိုင်းမှာအလွန်သမိုင်းပြောင်းခဲ့တဲ့ကိစ္စနောက်ထပ်ရွှေဝါရောင်တော်လိုင်းမျိုးပေါ်ဖို့မဖြစ်နိုင်အောင်အကွက်ချထားတဲ့ကိစ္စလို့ကျွန်တော်နားလေတာเนาะဟုတ်ကဲ့ခင်ဗျာ ကျွန်တော်တို့ဗုဒ္ဓဘာသာယုံကြည်ကိုယ့်ကမှုကိုထိခိုက်စေတဲ့အချင်းဗုဒ္ဓဘာသာကျင့်စိတ်ဝင်ကွဲတယ်ဒါဟာဘာသာရေးအချမ်းကွဲတာလေအလွန်ငရေကြီးတဲ့ကိစ္စပါเนาะနောက်ကြမြောက်ထိုးပင့်ကိုယ်တွေများလာရင်ဘာသာရေးအဆုံးရောက်တွေတီးတဲ့များလာရင်တိုင်းပြည်ဒုက္ခရောက်မှာကျွန်တော်တို့တူတွေဆွေမတော်မျိုးမတော်ပဲသားလို့နေရတဲ့ကလေးတွေပြပမှာအစိမ်းရဲခံရတာအများကြီးเนาะကျွန်လိုလုပ်နေရတယ်အများကြီးသူ
ကိုဖိုးလာမင်းကျွန်တော်ခုနကိုဖိုးလာမင်းကိုမင်းတလုံးကြံပြီးတော့တောက်လျှောက်ပြောလာမိပါတယ်ကိုဖိုးလာမင်းကတော့ဟာဒီပေါ်မှာခြုံပြီးတော့ကိုဖိုးလာမင်းရဲ့နောက်ဆုံးအချုပ်သဘောထားလေးဆွေးနွေးပ
ါကျွန်တော်အမြင်တော့ဒီဖျားဟောတွေပါကျွန်တော်လည်းတိတ်တော့မသိပါဘူးဗျာဒါလေးကနော်ဒါပေမဲ့ကျွန်တော်အခုကြည်စဲပါသူတို့အသက်အိုတွေနဲ့ဟလာသိပြီးတော့စောက်စောက်ပါလို့အချိန်ကဥပဒေရဲ့အခန်းရှိနိုင်ငံနဲ့နိုင်ငံနဲ့မူလအခွင့်အရေးတော်ဝင်များဆိုရဲအုံးချော်လေးအပိုက်ကြီးပဲကျွန်တော်တိတ်တော့ပါတယ်ဘာလို့လဲဆိုပြောလဲဆိုတာဒါကမဲဆွဲတဲ့အခါမှာဘာသာရေးကိုတုံးနေမတုံးနေဆိုတဲ့ခေါင်းဆောင်မလို့ကျွန်တော်ပြောတာပါအဲ့တော့ပုံချောက်လေးကတော့နိုင်ငံရေးအလို့ကဘာသာတရားကိုအလဲအလှယ်မပြရထို့ကြောင့်လူမျိုးကြောင့်လည်းကောင်းဘာသာရေးကြောင့်လည်းကောင်းဒါဖြစ်စက်ဒီကိစ္စတွေကိုမုန်းတီးရံမှုချင်းစိုးရိမ်ကြတဲ့တနည်းလေးပေါ်ပေါ်လာတဲ့ယူရတော့ဘုံဘုံပေါ်ပေါ်လာစဉ်အကြောင်းရှိသောအပြုတ်မှုဒီဖွဲ့စည်းပုံအခြေခံစောင့်ကြည့်ပြီးတော့အတိအကျပြထားကြ
ဟုတ်ကဲ့ပါခင်ဗျာ
နော်အဲ့တော့ကိုတို့လို့ပါတယ်ဘာလို့ဒီအချက်ကတော့ဒီအစ်ဒီတော့လည်းတော့ရေကောက်ပဲဥပဒေနဲ့အလေးစားလို့တော့ရေကောက်ဥပဒေရဲ့အခန်းဆက်တော့ရေကောက်ပဲဆိုင်ရာတင့်မှုနဲ့တက်တယ်လို့အခန်း58ဂန်းရံမှာရေးထားတာကဒီလိုမျိုးဆိုအောက်ပါတင့်မှုလုပ်ရတဲ့ခုကိုကျူးလွန်အောင်ဆိုင်အဲ့ရှင်းလိမ့်မယ်နော်အဲ့တော့ဆိုတော့လူမင
်း
ဘာသာရေးကိုဖြစ်ဖြစ်အကြောင်းကြောင့်ဆန္ဒမဲပေးတော့လည်းကောင်းဆန္ဒမဲမပေးရင်တော့တက်ဆုံမှုကဟောပြောကျင်ညာနှုတ်ပေါ်ခြင်းတော့မလုပ်ရင်အားပေးခြင်းအဲ့ဒါကဟ
ုတ်ကဲ့
သူကတင့်မှုရောက်ပါတယ်အဲ့ဒီသက်ကြောင်မှောင်လို့အဲ့ဒါကိုဘယ်သူကထိန်းသိမ်းမှလဲ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့တန်ရရှိပါတယ
်ပြန်နေဆွနေပြီးတဲ့ဆရာညီပူလေးကိုဖူလာပါဝင်ဆွေးနွေးပေးတဲ့ဦးထွေးမောင်ကိုနေဦးလင်းဦးစော်ဝင် Facebook မှာမှတ်ချက်ပေးတဲ့ကျွန်တော်တို့ရဲ့ပရိသတ်တွေနားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့တိုက်ရိုက်လေးလိုင်းအစီအစဉ်ဒီမှာပဲရပ်ပါမယ်နောက်တစ်ပတ်ကျရင်ဆက်ပြီးတော့နားဆင်ပါအောင်ခင်ဗျာ
ဦးကျော်ကျော်သိန်းတင်ဆက်ထားတဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကုလသမဂ္ဂဌာနချုပ်မှာစက်တင်ဘာလ28ရက်နေ့ကကျင်းပတဲ့ကျားမဒန်းလူညီမြရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးကမ္ဘာခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုကမ္ဘာတဝန်းနိုင်ငံတွေတက်ရောက်ခဲ့ကြပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးကိုမြင့်တင်မှုရည်ရွယ်ကျင်းပခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့လည်းမပမဖြစ်အရေးကြီးတဲ့အမျိုးသမီးတွေရဲ့အသံတွေဟာ Beijing Plus 20ညီလာခံမှာတိတ်ဆိတ်နေလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကမကြသေးခင်ကပဲဝေဖန်ခဲ့တာဘာကြောင့်ပါလဲအကြောင်းကတော့လူခွင့်ရေးအခြေအနေတွေတိုးတက်အောင်စ조사ကြတဲ့မျိုးသမီးတွေဟာအစိုးရတွေရဲ့ထောင်သွင်းအကျဉ်းချတာခံနေကြရတာကြောင့်ပဲဖြစ်ပါတယ်ဒီလိုပါဇက်ပိတ်ထားခံရသူတွေကတအုပ်ဖြစ်တဲ့အသက်82နှစ်အရွယ်တရုတ်သတင်းတောက်ခေါင်းယူကိုတော့နိုင်ငံတော်လျှို့ဝှက်ချက်တွေပြည်ပကိုပေါက်ကြားမှုဆွဆွဲချက်နဲ့ဒီနှစ်ဧပြီမှာပဲထောင်နဲ့ခုနှစ်ချမှတ်ခံထားရတာပါပြီးခဲ့တဲ့နှစ်ဇွန်လ4ရက်နေ့မှာကြာရောက်တဲ့တီယန်နမင်ရင်ပြင်အရေးခင်း25နှစ်ပြည့်မတိုင်ခင်ဒါဇင်နဲ့ချီတဲ့လူခွင့်ရေလှုပ်ရှားသူတွေကိုတရုတ်အာဏာပိုင်တွေကဖမ်းဆီးတဲ့အချိန်2014ဧပြီလ4ရက်နေ့မှာသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ် အင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေတယ်လို့သိထားကြတဲ့အနောက်တိုင်းစံတန်ဘိုးတွေကိုကာကွယ်တားဆီးဖို့တရုတ်ကွန်မြူနတီပါတီကပါတီဝင်တွေကိုတတိပေးတဲ့စာတစောင်ကိုပြပမီဒီယာစီပေးပို့ခဲ့တဲ့အတွက်မစ်ကောင်းဟာပြစ်မှတ်ထားဖမ်းဆီးခံခဲ့ရတာလို့လည်းဆိုကြပါတယ်။အခုအခါသူ့ကျမရဲ့အခြေအနေဟာဆိုးဝါးလာနေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။အတန်ပြောင်းနေတဲ့သူနောက်တဦးကတော့အက်စတာယိုဟန်နက်စ်ဖြစ်ပြီးထောင်ကျနေတဲ့အီရီထရီးယန်လူမျိုးနိုင်ငံရေးတက်ကြွလှုပ်ရှားသူတယောက်ရဲ့ဇနီးတွေပါ။သူဟာအမေရိကန်ပြည်ထောင်စုကနေပြန်လာချိန်2003ခုနှစ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ခင်မွန်တဲ့ပက်စထရိုဆော်လမွန်ကတော့ပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုကြတဲ့အာဏာရပါတီအဖွဲ့ဝင်ဟောင်းတွေအစိုးရအရာရှိဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ G15 အဖွဲ့ကအဖွဲ့ဝင်တချို့နဲ့အတူ2000ခုနှစ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ Eritrea အစိုးရက Mrs. Esther ကိုတရားရုံးလဲမတင်ဘသူနဲ့မှလည်းဆက်သွယ်ခွင့်မပေးဘဲဖမ်းဆီးထိန်သိမ်းထားတာဖြစ်ပါတယ်။ဘယ်နေရာမှာထိန်သိမ်းထားတယ်လဲဆိုတာမသိရပါဘူး။နိုင်ငံတကာမှာထင်ပေါ်ပြီးလူခွင့်ရေးဆုရှင်တဦးလည်းဖြစ်တဲ့အဇာဘိုင်ဂျန်နိုင်ငံကလူခွင့်ရေးလှုပ်ရှားသူလေးလားယူနက်စ်ဟာလည်းအာနာဘိုင်တွေရဲ့နှုတ်ပိတ်ခြင်းကိုခံထားရသူပါအဇာဘိုင်ဂျန်အစိုးရရဲ့အကျင့်ပြတ်ချစားမှုနဲ့နိုင်ငံရေးအရာဖိနှိပ်မှုတွေကိုဝေဖန်ပြောဆိုရမှာနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုမြင့်တင်ဖို့တိုက်ပွဲဝင်ရမှာသူဟာရှေ့ဆုံးကပါဝင်ခဲ့သူဖြစ်ပါတယ်တရှိမှုနိုင်ငံတော်သစ္စာဖောက်မှုအခွန်ရှောင်မှုစွဲချက်တွေနဲ့2014ခုနှစ်ဧပြီလကလေးကဖမ်းဆီးထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လမှာပဲသူ့ကိုထောင်ဒဏ်8နှစ်ခွဲချမှတ်ခဲ့တာဖြစ်ပါတယ်။ဒါဟာဆိုရင်အခြေခံကြတဲ့လူခွင့်ရေးတွေကိုကျင့်သုံးရင်ဖမ်းဆီးထောင်ချခံရတဲ့ကဘာတဝမ်းကအမျိုးသမီးတွေထဲကအနည်းချင်းသာဖြစ်ပါတယ်။အမေရိကန်တာမတ်ကြီးပါဝါကတော့ဖမ်းဆီးခံအမျိုးသမီးတွေကိုမေ့မထားသလိုလွတ်မြောက်လာဖို့အတွက်လည်းသက်ဆိုင်ရာအစိုးရတွေကိုဆက်လက်ဖိအားပေးနေမှာဖြစ်တယ်။ဒီလိုနှုတ်ပိတ်ခံထားရတဲ့အတွက်ဘလောက်ထိနစ်နာဆုံးရှုံးနေရသလဲ။အချုပ်ခန်းတန်တိုင်တွေရဲ့နောက်မှာနေနေကြရတဲ့အကြောင်းတွေကိုလည်းဒီနေရောနေ့စဉ်နေ့တိုင်းကဘာကြီးကိုထက်ခါတလဲလဲတတိပေးသွားမယ်လို့ပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမှုအကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ
် IS Islamic State ကြွားတွေကိုတိုက်ခိုက်ချေမှုန်းနိုင်ရေးဟာမလွယ်ကူတဲ့အပြင်အချိန်တိုအတွင်းပြည့်မဲ့လုပ်ငန်းမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့ကအဲ့ဒီကိစ္စနဲ့ပတ်သက်တဲ့တိုးတက်မှုအခြေအနေကိုကုလသမဂ္ဂမှပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြောကြားခဲ့ပါတယ်။ကမ္ဘာကောင်းဆောင်နေအနေနဲ့စစ်သေးကြွတွေကိုတိုက်ခတ်ဖို့အတွက်တိကျခိုင်မာတဲ့အစီအစဉ်တွေချမှတ်လုပ်ဆောင်ဖို့ကုလသမဂ္ဂမှအဲ့ဒီလိုပြောကြားပြီးဒီနေ့အကြာမှာအခုလိုထပ်မံပြောဆိုခြင်းလည်းဖြစ်ပါတယ်။ IS Islamic စစ်သေးကြွတွေရဲ့အဓိကကောင်းဆောင်နေနဲ့စီးပွားရေးလုပ်ငန်းရှင်တွေအပြင်လူပုဂ္ဂိုလ်တွေနဲ့နိုင်ငံခြားအကြမ်းဖက်တိုက်ခိုက်ရေးဓမ္မအုပ်စုတွေပေါ်စီးပွားရေးပိတ်ဆို့မှုတွေချမှတ်လိုက်ကြောင်းအမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဗန်နာရေးနဲ့နိုင်ငံခြားရေးဌာနတို့ကလူပုဂ္ဂိုလ်တွေနဲ့အုပ်စုစုစုပေါင်း30ကျော်တို့ပေါ်အခုလိုပိတ်ဆို့မှုတွေချမှတ်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီပေါ်ထွန်းရေးကိုထောက်ခံကြောင်းနဲ့ဖွဲ့စည်းပုံအသေးရေးဆွဲနေတဲ့ကာလအတွင်းတည်ခံပေးကြဖို့ထိုင်ဝန်ကြီးချုပ်ကပြောပါတယ်။အစောပိုင်းကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံမူကြမ်းကိုပယ်ချလိုက်ပြီးတဲ့နောက်မှာဝန်ကြီးချုပ်ကအဲ့ဒီလိုပြောကြားလိုက်တဲ့ပါထိုင်းနိုင်ငံရဲ့ဒီမိုကရေစီဟာဖွဲ့စည်းပုံအခြေခံဥပဒေရွေးကောက်ပွဲနဲ့ရွေးကောက်ပွဲဖြစ်စဉ်အထူးသဖြင့်အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့နိုင်ငံရေးသမားတွေနိုင်ငံရေးတဲကိုဘယ်လိုဝင်နေဆိုတာအဆုံးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အနေငယ်လို့နေသေးတယ်လို့မနစ်မီလာတုန်းကရသားအစိုးရကိုဖြုတ်ချလိုက်တဲ့စစ်အာဏာသိမ်းကောင်းဆောင်အငင်းစားဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကပြောပါတယ်နိုင်ငံခြားတိုင်းပြည်တွေနေသူထိုင်းနိုင်ငံဟာလည်းဒီမိုကရေစီကိုလိုလားကြောင်းနဲ့ပြည်ပကတွေအဆုံးသတ်တာကိုမြင်တွေ့လို့ကြောင်းနယူးယောက်ထွေထွေညီလာခံမှာတရောက်ဖို့ရောက်ရှိနေတဲ့ဝန်ကြီးချုပ်က VOA နဲ့ပြုလုပ်တဲ့တည်ထောင်တွေ့ဆုံကမှာပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဦးစံမိုးရေဖြစ်ပြီးအတန်းထွင်အញ្ញံအရော Kelvin Fowler ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00 ထိ line to meter 30.40 49.50တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.